Welcome to the Voice of America in Burmese.
တော်လိုင်းစင်အပေါင်းချစ်သည့်မင်္ဂလာဖြာဖြာနဲ့ပြည်စုံနေမနဲ့ခင်ပြကြပါစေခင်ဗျာ VOA American တိုင်းရဲ့2015 February 17ရက်ဗိုလ်တူနေ့မနဲ့အစည်းအဝေးတွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီလိုင်းနမီတာ30 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနဲ့ခင်အစည်းအဝေးကိုတာဝန်ယူတင်ဆက်ပါပ
ါမင်္ဂလာနံနက်ခင်ဗျာခင်ဗျာကျွန်တော်ဆံပိုးပြီပါဒီမနေ့ကြားမယ့်သတင်းတွေထဲမှာဆိုရင်အမေရိကန်သမ္မတဘရက်အိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်ထံကိုတယ်လီဖုန်းနဲ့ဆက်ပြီးတော့ယူကရိန်းနိုင်ငံညဉ့်ညံ့ရေးသဘောတူညီမှုရရှိရေးအတွက်လေးနိုင်ငံထိပ်သီးဆွေးနွေးပွဲကိုထောက်ခံဖို့တိုက်တွန်းလိုက်ပါတယ်။စီးရီးယားနိုင်ငံမှာအကူအညီပေးရေးလုပ်ငန်းတွေတော်ရောက်လုပ်ဆောင်မှာစစ်သွေးကြွတွေဖမ်းဆီးတာကိုခံထားရတဲ့အမေရိကန်အမျိုးသမီးတေဆုံသွားတာမှန်ကန်ကြောင်းအမေရိကန်အစိုးရကအတည်ပြုလိုက်ပါတယ်။ယီမန်နိုင်ငံမှာရှိတဲ့အမေရိကန်တန်ရုံးကိုပို့ရူးနေမှာပိတ်ထားလိုက်တယ်လို့ဆိုပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမအင်ဂျင်နိုင်တဲ့အတူကြီးညာပေးပါပါခင်ဗျာ။
โอเคပါခင်ဗျာတရုတ်မြန်မာနယ်စပ်မှာကိုကန့်ဒေသမှာတိုက်ပွဲတွေပြန်ဖြစ်လာတာဟာနယ်စပ်လုံခြုံရေးနဲ့တည်ငြိမ်ရေးကိုထိခိုက်နိုင်တယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်ဘလို့အခြေအနေတွေပေါ်မူတည်တာပါလေ
ကိုကန့်နေနဲ့ညီညာရေးရယူထားပေမဲ့နယ်ခြားဆောင်တမလုပ်တဲ့အခါကျတော့ဝင်တိုက်ပစ်တဲ့အခါကျတော့ကိုကန့်နေကတော်တော်ကိုကြောက်တာသူကပစ္စည်းတွေလည်းယူလူတွေလည်း
ဒီအကြောင်းကိုသတင်းတွေပြပြချင်းတင်ဆက်သွားမှာဖြစ်တယ်လို့ကျင်းနီတောင်စီမံကိန်းနောက်ဆုံးလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့တင်ပြပေးပါမယ်။ဒါအပြင်ကျောင်းသားတွေရဲ့ကြီးတဲ့ဆန္ဒပြနေတဲ့နောက်ဆုံးအခြေအနေတွေကိုလည်းတင်ပြမှာဖြစ်တဲ့အပြင်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်ပါပါ။အခုတော့ဗိုလ်နုနေမနေ့ကင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆံမိုးဝင်နဲ့မိုင်းအင်ဂျင်နိုင်တို့ကကြီးညာပါမယ
်။ American သမ္မတဘရက်အိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်ထံကိုအင်္ဂါနေ့မှာဖုန်းဆက်ပြီးတော့ဗီလာရော့စ်မှာဒီကနေ့ဘူရူးနေမှာကျင်းပဖို့စီစဉ်ထားတဲ့ယူကရိန်းနိုင်ငံညီညာရေးသဘောတူညီမှုရရှိရေးလေးနိုင်ငံထိပ်သီးဆွေးနွေးပွဲကိုထောက်ခံမှုတိုက်တွန်းတောင်းဆိုလိုက်ပါတယ်။မစ္စတာအိုဘားမားရဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုတဲ့အကြောင်းသမ္မတအီမီရော်ကသတင်းထုတ်ပြန်မှုမတိုင်ခင်မှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းခရမာတော့စ်မြို့မှာအင်ကာနီကရော့ကက်နဲ့ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ရမှာရုရှားထောက်ခံမှုပေးထားတဲ့ခွဲထွက်ရေးသမားတွေကိုစစ်ဆင်ရေးလုပ်နေတဲ့ယူကရိန်းစစ်တပ်ရဲ့ဌာနချုပ်နဲ့အရက်သားတွေနေထိုင်ရာရပ်ကွက်ကိုထိမှန်ခဲ့ပါတယ်။ကနဦးရရှိထားတဲ့သတင်းထက်လက်တွေအရသဘုံနွေရဲ့ rocket ပြစ်ခတ်မှုကြောင့် Kramatorsk မှာလူ12ယောက်သေဆုံးပြီးတော့ကလေး9ယောက်အပါအဝင်လူပေါင်း80ကျော်ဒဏ်ရာရသွားတယ်လို့ Ukraine အစိုးရကပြောပါရယ်။သမ္မတဥပမာကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောစဉ်မှာတိုက်ပွဲတွေကြောင့်လူတွေထိခိုက်သေဆုံးမှုတိုးလာနေတာကိုထောက်ပြခဲ့တယ်လို့ Imperial ရဲ့ကြေညာချက်မှာဖော်ပြထားပါရယ်။ Mr. Putin အနေနဲ့ရရှိတဲ့အခွင့်အရေးကိုစုပ်ကိုင်မှုအရေးကြီးကြောင်းနဲ့ဗိုလ်ထူးနေ Minsk မှာပြင်သစ်ဂျာမနီယူကရိန်းခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါညဉ့်ညံ့ရေးကမ်းလှမ်းချက်ကိုထောက်ခံမှုပေးဖို့ပြောဆိုခဲ့တယ်လို့ဆိုပါတယ်။ရုရှားနိုင်ငံဟာယူကရိန်းနိုင်ငံအရှေ့ပိုင်းခွဲထွက်ရေးသမားတွေကိုထောက်ခံမှုပေးထားတဲ့ပေးထားပြီးတော့တပ်ဖွဲ့ဝင်တွေနီးပြူဟာတွေစစ်လက်နက်ကြီးတွေထောက်ပံ့ပေးနေတယ်လို့ယူကရိန်းနဲ့အနောက်နိုင်ငံတွေကဆွဆွဲခဲ့ကြပါတယ်။တနှစ်နီးပါးကြာမြင့်နေပြီဖြစ်တဲ့ယူကရိန်းနိုင်ငံကပြည်ပခန့်အတွင်းမှာလူပေါင်း 9,400 ထက်မနည်းတည်ဆုံခဲ့ရပြီလည်းဖြစ်ပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံမှာ Islamic စစ်သွေးကြွ IS ဖွဲ့ကပြန်ပြီးဆွဲဖမ်းဆီးခံခဲ့ရတဲ့ American တစားကန်အမျိုးသမီးတိတ်ဆုံးသွားပြီဖြစ်တဲ့အကြောင်း American အစိုးရကအတည်ပြုလိုက်ပါတယ်။2013ခုနှစ်ဩဂုတ်လကတည်းကစီးရီးယားနိုင်ငံမှာဖမ်းဆီးခံခဲ့ရတဲ့အသက်26နှစ်အရွယ်ကေလာမြူလာဘယ်နီယာမှာဘယ်လိုတိတ်ဆုံးသွားခဲ့တယ်လဲဆိုတော့ကို American ထောင်လဲရေးဘက်ကအသေးအချာမသိရသေးကြောင်း American သမ္မတအိမ်ဖြူတော်ပြောခွင့်ရပုဂ္ဂိုလ် Josh Annes ကပြောပါတယ်။IS စစ်သွေးကြအဖွဲ့ကတော့ဂျော်ဒန်နိုင်ငံကလေကြောင်းထိုးစစ်တွေအတွင်းအမေရိကန်တစားကန်ကိုဖမ်းဆီးထားတဲ့ရက်ကာမျိုးကအဆောက်အုံတစ်ခုကိုထိမှန်ပြီးအဲ့ဒီမှာတိတ်ဆုံးခဲ့တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပြောဆိုထားတာပါ February 6ရက်နေ့ကအဲ့ဒီရက်ကာမျိုးအနီးဂျော်ဒန်လေကြောင်းကနေတိုက်ခိုက်မှုဟာအမေရိကန်နဲ့ညှိနှိုင်းဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းနဲ့အဲ့ဒီတိုက်ခိုက်တဲ့နေရာဟာအရက်သားတွေရှိတယ်ဆိုတဲ့အထောက်အထားမရှိကြောင်းဒါကြောင့် IS ရဲ့ဆွဆွေးချက်တွေကိုမေးခွန်းထုတ်เสียရှိကြောင်း Annes ကပြောပါရယ်ကီလာမြူလာဘယ်အကြောင်းကြောင့်တည်ဆုံးခဲ့ပါစေသူတည်ဆုံးမှုအတွက်တာဝန်ရှိသူတွေကတော့ IS ဖြစ်တယ်ဆိုတဲ့အချက်ဟာမေးခွန်းထုတ်ဖို့မလိုကြောင်း Josh Annes ကပြောသွားပါရယ်ရှင
်ယီမန်နိုင်ငံမှာလွန်ခဲ့တဲ့လကသမရယာရုကနှုတ်ထွက်သွားခဲ့ပြီးနောက်ပိုင်းနိုင်ငံမှာလူညုံရေးအခြေအနေတွေယိုရင်းပြက်ပြားလာတဲ့အတွက်ကြောင့်ယီမန်နိုင်ငံကအမေရိကန်တန်ရုံးကိုပိတ်ထားလိုက်ပါတယ်စောစောပိုင်းတုန်းကယီမန်နိုင်ငံဆာနာမြို့မှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းတွေကတန်ယုံကိုပိတ်လိုက်ပြီးလို့တာမတ်ကြီးကဝန်ထမ်းတွေကိုအကြောင်းကြားခဲ့ပြီးသူကိုယ်တိုင်လည်းဘူရူးနေမှာယီမန်နိုင်ငံကနေထွက်ခွာမယ်လို့အတိအပြေးကြောင်းပြောပါရယ်တန်ယုံဝန်ထမ်းတွေရဲ့ပြောဆိုချက်မှန်ကန်တဲ့အကြောင်းအမည်မဖော်လို့တဲ့ အမေရိကန်ထိပ်တန်းတာဝန်ရှိသူတို့ကအင်္ဂါနေ့မှာအတည်ပြုပြီးတော့ပြောဆိုလိုက်ပါတယ်။ဝါရှင်တန်မှာရှိတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျင်ဆာကီကတော့အတည်ပြုချက်ပေးဖို့ညှင်းဆိုပါတယ်။အခြေအနေတွေကမတိမငြိမ်ဖြစ်နေပြီးတော့အမေရိကန်ပြည်ထောင်စုဟာတက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ပြီးငြင်းငြင်းချမ်းချမ်းဖြစ်ဖို့အတွက်ကြိုးပမ်းနေတယ်လို့သူမကပြောပါတယ်။ကျမတို့ဝန်ထမ်းတွေအတွက်လုံခြုံမှုနဲ့ဘေးအန္တရာယ်ကင်းဝေးရေးကိစ္စဟာဦးစားပေးတဲ့အချက်ဖြစ်တယ်ဆိုတာကတော့ရှင်းပါတယ်လို့ဂျင်ဆာကီကပြောပါတယ်။ယမန်နိုင်ငံမှာဖြစ်ပေါ်နေတဲ့အထူးကိစ္စဟာအမေရိကန်ပြည်ထောင်စုရဲ့အကြမ်းဖက်မှုတပ်ဖြတ်ရေးအစီအစဉ်ပေါ်တက်ရောက်မှုရှိတယ်လို့ပင်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူကပြောပါတယ်။ဒါပေမဲ့အမေရိကန်စစ်တပ်ဟာယမန်တပ်ဖွဲ့တွေကိုတင်ဒန်းတွေပေးနေစေဖြစ်ကြောင်းနဲ့ယမန်နိုင်ငံအတွင်းမှာအယ်ခိုင်ဒါအကြမ်းဖက်သမားတွေပေါ်စစ်ဆင်ရေးတွေဆက်လက်ပြီးတော့လုပ်နေစေဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
။ခဲအေးတဲ့ရာသီဥတုနဲ့လှိုင်းကြီးတဲ့မြေထဲပင်လယ်ကိုဖြတ်တန်းစင်မှာအာဖရိကပြောင်းရွှေ့အခြေချနေထိုင်သူအနည်းဆုံး29ဦးအေးအေးမိပြီးတေဆုံးခဲ့တယ်လို့အီတလီအာဏာပိုင်တွေကပြောပါရယ်။လစ်ဗျားကမ်းခြေကနေအဲ့ဒီအခြေချပြောင်းရွှေ့သူတွေလိုက်ပါလာတဲ့သင်္ဘောစီကတနင်္ဂနွေနေ့မှာရဲဘော်အကူအညီတောင်းခံချက်ကိုရရှိခဲ့ပြီးတွားရောက်ခဲ့တဲ့အခါမှာတေဆုံးသူ9ဦးတွေ့ရှိခဲ့တယ်လို့အီတလီကမ်းခြေဆောက်တပ်ကပြောပါရယ်။လှိုင်း29ဘီကျော်မြင့်နဲ့လှိုင်းလုံးကြီးတွေကြားလမ်ဘီတူဇာကျွန်းကနေပြောင်းရွှေ့အခြေချသူတွေကိုတဲဆောင်လာတဲ့နောက်တင်မော့တစင်းပေါ်မှာတော့အခြားလူ22ဦးသေဆုံးနေတာတွေ့ရတယ်လို့အီတလီကမ်းခြေဆောက်တပ်ကပြောပါရယ်။သေဆုံးသူ29ဦးလုံးဟာအာဖရိကတိုက်ဆာဟာရာအောက်ပိုင်းကလာတဲ့အမျိုးသားတွေဖြစ်ကြပါရယ်။နောက်ခီးတဲ့တွေပြည့်နှက်နေတဲ့လေတစည်းပေါ်မှာတော့ပြောင်းရွှေ့အခြေချသူ86ဦးတို့အသက်ရှင်လျက်တွေ့ရှိရပါရယ်ရှင်။
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဦး American Tan မြန်မာပိုင်းစီစဉ်ကဗိုလ်ရုံးနေနဲ့ခင်သတင်းတွေဆက်လက်ကြီးညာနေပါတယ်ရှမ်းပြည်နယ်အရှိမျောက်ဘက်ကကိုကန့်ဒေသမှာအစိုးရနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြော့ပြန်ဖြစ်ပွားရာကဒေသကနေတရုတ်နိုင်ငံနဲ့ထိရောက်လာနေတဲ့အတွက်ကြောင့်စိုးရိမ်ပူပန်တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။မနေ့ကစပြီးဒီကနေ့ထိမြန်မာနယ်စပ်ကလူတွေဟာလူညုံရေးအတွက်စိုးရိမ်တဲ့အတွက်တရုတ်နိုင်ငံထဲကိုဝင်ရောက်လာနေကြပြီးဒီလူတွေကိုတရုတ်နိုင်ငံကစောင့်ရှောက်ထားတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟူချွန်ယင်းကဒီကနေ့ဒီကမှာနေ့ကဘီဂျင်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ပြည်ပခတ်ဖြစ်နေသူတွေကြားကိုယ်လက်မှုတွေကိုငင်းငင်းချမ်းချမ်းဖြေရှင်းနိုင်ကြဖို့တရုတ်နိုင်ငံကပါလုံခြုံရေးအရရိုက်ခတ်လာနိုင်တဲ့အတွက်နေဆက်ဒေသမှာတည်ငြိမ်မှုရအောင်ကြိုးပမ်းဖို့လည်းတိုက်တွန်းတော့ပါတယ်။မြန်မာအစိုးရကတော့ကိုကန့်ခွဲထွက်ရေးအဖွဲ့တွေကအစိုးရတပ်စခန်းတွေကိုစတင်ပြစ်ခတ်ရတာတိုက်ပွဲတချို့ဖြစ်ပွားခဲ့တဲ့အကြောင်းထုတ်ပြန်ထားပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမျိုးမရှိပါဘူး။ဥဖုံကြားရှင်ဦးဆောင်တဲ့မြန်မာပြည်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့တွေနဲ့အစိုးရတပ်တွေကတော့ရှမ်းပြည်နယ်အတွင်းလောက်ကိုင်းတဲ့ကုန်းချမ်းမြို့နယ်တွေပါဝင်ကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာမနေ့ကမွန်းလွဲပိုင်းကဆက်လို့တိုက်ပွဲတွေဖြစ်ပွားနေတာပါအစိုးရတပ်တွေဘက်ကတော့လေကြောင်းအကူအညီတွေပါပါဝင်ပြီးတော့ကိုကန့်တပ်ဖက်ကတော့ပလောင်ခေါ်တအန်းအမျိုးသားလွတ်မြောက်ရေးတပ်ဖွဲ့နဲ့ရခိုင်တပ်မတော်တွေကပူးပေါင်းပြီးတော့တိုက်ခိုက်နေတယ်လို့ကိုကန့်တပ်တွေကပြောပါတယ်မြန်မာအစိုးရရဲ့ပြည်ကြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးအတွက်အစိုးရကကြိုးပမ်းနေချိန်မှာကိုကန့်တပ်ဖွဲ့တွေကဖြစ်လို့ဖြစ်စည်းသဘောနဲ့မကြာခဏတိုက်ခိုက်တာတွေလုပ်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
မလေးရှားတိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်အပေါ်လိန်တူဆက်ဆက်နေဆိုတဲ့ဆွဆွဲချက်နဲ့ပြစ်ဒဏ်ချမှတ်ထားတာကိုမလေးရှားနိုင်ငံရဲ့အမြင့်ဆုံးတရားရုံးကအတည်ပြုလိုက်ပါတယ်။နိုင်ငံရေးဘဝကိုဖျက်ဆီးဖို့ရည်ရွယ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကမြင်နေကြတဲ့အမှုအတွက်နောက်ဆုံးအယူခံကိုတရားရုံးချုပ်ကပယ်ချလိုက်တာပါ။အတိုက်ခံကောင်းဆောင်ဟာ2008ခုနှစ်မှာတုန်းကသူ့ရဲ့လက်ထောက်လူငယ်အမျိုးသားတအုပ်နဲ့လိန်တူဆက်ဆံခဲ့ကြောင်းအထောက်အထားတွေအခိုင်အလုံတွေ့ရတယ်လို့ပြည်ထောင်စုတရားရုံးတရားသူကြီးအဖွဲ့တစ်ဖွဲ့ကမနေ့ကဆုံးဖြတ်ချက်ချပြီးနောက်မှာတော့အသက်68နှစ်အရွယ်အန်ဝါဟာပြုံးပြုံးရှင်ရှင်နဲ့ပဲမိသားစုကိုပွေဖွဲ့နှုတ်ဆက်ခဲ့တာတွေ့ရပါတယ်ရှင်
ပြီးခဲ့တဲ့နှစ်တွင်ကျောင်းသားတွေဥဆောင်ပြီးတော့ထိုင်ဝမ်ဥပဒေပြီးလွှတ်တော်ကိုတင်ပိုက်ခဲ့တဲ့ဆန္ဒပြလှုပ်ရှားမှုမှာပါဝင်ပတ်သက်ကြသူတွေကိုထိုင်ဝမ်တရားရေးဌာနကတရားစွဲလိုက်ပါတယ်။လူပေါင်း118ရောက်ကိုကျူးကျော်မှုအစိုးရလုပ်ငန်းတွေမှာဆောင်ရွက်နေအောင်ပိတ်ဆို့မှုတခြားရာဇဝတ်မှုလှုံ့ဆော်မှုစတဲ့အမှုတွေနဲ့အင်္ဂါနေ့မှာတရားစွဲဆိုလိုက်တာပါ။တရားစွဲခံရသူတွေထဲမှာကျောင်းသားကောင်းဆောင်လီဖီဖန်ချန်ဝေတင်နဲ့တက္ကသိုလ်ပမောက္ခဟျူယောင်ချန်တို့ပါဝင်ပါတယ်။ဆန္ဒပြသူတွေဟာပြီးခဲ့တဲ့နှစ်မလအတွင်းလွှတ်တော်ကိုဝင်ရောက်စီးနှင်းပြီးတော့23ရက်ကြာထိုင်တပိတ်ဆင်နွဲကတရုတ်ပြည်မကြီးနဲ့ပြုတ်လုပ်ထားတဲ့ကုံတော်ရေးသဘောတူညီမှုတစ်ခုကို ဖျက်သိမ်းပေးဖို့တောင်းဆိုခဲ့တာပါ။အစိုးရကအဲ့ဒီသဘောတူညီမှုကိုပြန်လည်တုံ့တက်ပါမယ်လို့ခရီးပေးလိုက်ပြီးတဲ့နောက်ဆန္ဒပြမှုကိုရုပ်သိမ်းခဲ့ကြပါတယ
်။ဟိုဒူနေမနဲ့ထိတ်တန့်ရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝင်းနဲ့မန်းအင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါ။အခုကဆက်လို့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပါမယ်။တရုတ်မြန်မာနေဆက်အနီကိုကန်ဒေတာတဝက်မှာဖြစ်နေတဲ့တိုက်ပွဲတွေဟာနေဆက်လုံခြုံရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေပြီးငြိမ်းချမ်းရေးအတွက်တွဲဆုံဆွေးနွေးအဖြေရှာဖို့တရုတ်အစိုးရကဖေဖော်ဝါရီ10ရက်နေ့ကတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်အနေနဲ့ငြိမ်းချမ်းရေးမလိုချင်သဖြင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိအားပေးတိုက်ခိုက်နေမှာဖြစ်တယ်လို့လည်းတရုတ်မြန်မာဆက်ဆံရေးလေ့လာသူဒေါက်တာလှကျော်စောကဝေဖန်ပြောဆိုလိုက်ပါတယ်။အကြောင်းစုံကိုမဲ့အင်ဂျင်ကပြောပြမှာပါ
။အင်္ဂါနေ့ကပုံမှန်ပြုလုပ်တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာကိုကန်ဒေတာတိုက်ပွဲကြောင့်တရုတ်နိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်တွေရှိနေပြီးအခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေတယ်လို့ပြောခွင့်ရအမျိုးသမီးဟွာချွန်ရင်းကမက်ဒရင်းဘာသာစကားနဲ့ပြောသွားပါတယ
်။据了解呢从昨天到今天有部分的缅甸
လုံခြုံရေးကြောင့်မနေ့ရောဒီကနေ့မှာပါမြန်မာနယ်စပ်မှာနေထိုင်သူချို့တရုတ်နိုင်ငံထဲကိုထွက်ပြေးလာကြပြီးသူတို့ကိုတရုတ်အစိုးရကစောက်ရှောက်ထားတဲ့အကြောင်းပြောသွားတာပါ။ဒါပြင်အခြေအနေတွေကိုတရုတ်အစိုးရကအနီးကပ်စောင့်ကြည့်နေပြီးတရုတ်မြန်မာနယ်စပ်ငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်အားလုံးပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းသွားပါတယ
်။我们希望缅北的有关方面
မြန်မာနိုင်ငံမြောက်ပိုင်းမှာရှိတဲ့အဖွဲ့အစည်းအားလုံးသူတို့ရဲ့မတူညီတဲ့အမြင်တွေကိုညှိနှိုင်းအပြေရှာရေးငြိမ်းချမ်းရေးဆွေးနွေးပွဲတွေဆက်လုပ်သွားဖို့နောက်ပြီးနယ်စပ်တည်ငြိမ်ရေးကိုပြတ်ပြားစေတဲ့အထူးသဖြင့်တရုတ်ပိုင်နယ်မြေဘက်မှာလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့နေဆက်ပฏิပခတိုက်ပွဲတွေကိုတားဆီးနိုင်မယ်လို့တရုတ်အစိုးရကမျှော်လင့်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးဟွာချွန်ရင်းကပြောသွားတာပါ။တရုတ်အနေနဲ့မြန်မာဘက်အချက်မှာယင်းနှိမ့်မြုပ်နှံမှုအများအပြားလုတ်ကင်ထားတာပါ။အထူးသဖြင့်မြန်မာပြည်မြောက်ပိုင်းနေဆက်ကိုဖျက်ပြီးဆောက်လုပ်ထားတဲ့ရေနံစိမ့်ပိုက်လိုင်းနဲ့ရေအားလျှက်စစ်တအားပေးစက်ရုံတွေရှိနေတာပါ။ဒါအပြင်နှစ်နိုင်ငံနေဆက်ပฏิပခတွေကြောင့်27ရာစုပိုးလမ်းမှကြီးဖောက်လုပ်မဲ့စီမံကိန်းကိုထိခိုက်မဲ့အရေးတရုတ်ကစိုးရိမ်နေတယ်လို့တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာဆက်ဆံရေးလေးလာနေသူဒေါက်တာလှကျော်စောကပြောပါရယ်ကိုကန့်ဒေတာကလက်ရှိတိုက်ပွဲတွေကြောင့်တရုတ်ဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေအပေါ်တရုတ်အစိုးရရဲ့သဘောထားနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါရယ
်2009ခုနှစ်ကအဲကိုကန့်ကိစ္စဖြစ်တုန်းကလေကိုကန့်နေနဲ့ညီညာရေးရယူထားပေမဲ့နေချားဆောင်တက်မလုတ်တဲ့အခါကျတော့ဝင်တိုက်ပစ်တဲ့အခါကျတော့အဲ့ကာလာတော့ဝင်လာတဲ့တက်မဆုံးတော့တော်တော်ရက်ဆက်တယ်အဲ့တော့ကိုကန့်ကတော်တော်ကိုကြောက်တာသူကပစ္စည်းတွေလဲယူလူတွေလဲဒုက္ခပေးပါပေးဆိုတော့လူတွေကအခုတိုက်ပွဲဖြစ်တယ်ဆိုကြတယ်အဲ့ကိုကန့်ကတကုံကြီးကိုတုတ်တီတဲ့ဝင်ပြေးလာတာဖြစ်တယ်အဲ့ဒါကြောင့်မလို့တရုတ်ကတော့ဒီတခါတော့ဘလို့မှမတတ်နိုင်လို့လက်ခံလိုက်ရတာ KIA တော့အစောပိုင်းကဆိုသူတို့လက်မခံဘူးသူတို့အဲ့ဒီဘက်ကကချင်းတရုတ်ပြည်ကကချင်းလူမျိုးတွေကအတင်းတောင်းဆိုတာမှလက်ခံတာဖြစ်တယ
်ကိုကန့်ကသူတို့ပြောတာကတော့သူတို့လိုက်ပြီးတော့တိုက်တဲ့အတွက်ကိုနေမြေကိုအိမ်ကိုကိုပြန်နေဆိုတဲ့အပိုင်းမှာဒီသူတို့ရှိတဲ့နေရာတွေကိုမြန်မာစစ်တပ်ကလာပြီးတော့လိုက်ပြီးတော့ချိန်မုံနေဆိုတဲ့အဲ့လိုပြန်ပြောထားလည်းရှိတယ်မြန်မာစစ်တပ်ဘက်ကလည်းကိုကန့်ကသူတို့ရဲ့အဓိကစခန်းတချို့လိုက်ပြီးတော့တိုက်တယ်ဆိုတဲ့ပြောနေတဲ့အပေါ်မှာဘလို့တုံ့တက်လဲရှင
်ဒီကိစ္စတွေကအခြေခံအစိုးရကိုယ်တိုင်ကအဲ့လိုရုပ်ရုပ်ရုပ်ရုပ်ဖြစ်စီခြင်းနေတာဒီចောင်းသားတွေကိစ္စဖြစ်နေကမှာလူတွေကိုအာယုံလွှဲခြင်းအာယုံလွှဲခြင်းတော့သူတို့ရဲ့တောက်လျှောက်လောက်ဟာအကြည့်တရုတ်နဲ့တိုက်ပေးလိုက်ကလားနဲ့တိုက်ပေးလိုက်မွတ်စလင်တွေနဲ့တိုက်ပေးလိုက်သူတို့အဲ့လိုပဲလျှောက်လုပ်နေတာဖြစ်တာအဲ့တော့အခုဟာလည်းတကယ်တော့ကိုကန့်ကပထမအဦးဆုံးကျမတို့ပါတီကခွဲထွက်ပြီးသူတို့နဲ့ငြိမ်းချမ်းရေးယူခဲ့တယ်။အဲ့တက်ဘိုခင်ညိုကဖူးဖူးကိုပုတ်ထားတာဖြစ်တယ်။အဲ့ဒီတက်ကူတောင်မှဒီလောက်သူတို့နဲ့အဆင်ပြေတဲ့တက်ကူတောင်မှအဲ့သူကနေကြားဆောင်တမလုပ်ဘူးနဲ့အဲ့ဒီအချင်းချင်းညာသူတို့ပြိပက္ခတွေကရှိတာပေါ့ဗျာစီးပွားရေးသမားတွေဆိုတော့ပြိပက္ခတွေကိုအခြေခံပြီးတော့အချင်းချင်းတိုက်ခိုင်းလိုက်ပြီးတော့သူတို့ကတက်ကမမာတက်ကဝင်ပြီးတော့ဝင်တဲ့အခါမှာတော်တော်ရက်စက်တယ်နော်ခင်ဗျားတို့မသိကြဘူးကိုကတနေလုံးကိုရှိသမျှဟာကိုတောင်မှဘယ်သူရှိရပဲဖြစ်အဲ့တော့ကိုကမှစီးပွားရေးတွေပါတယ်လေတရုတ်ပြည်ကသွားလုံနေလူတွေလည်းရှိတယ်လေအဲ့ဒီဟာတွေပါတယ်အကုန်သိမ့်ကြတာ တင်ပြပြီးတော့မှအဲ့ဒီအရာအကုန်ဖယ်သွားပြီးတော့မှသူတို့ရောင်းစားပြပါပြအဲ့ဒါတွေလုတ်ပြတာကိုကတစ်ခုလုံးကနေအခုအတော်ကိုစင်းရဲမွဲတည်ကြသွားတာအဲ့တော့အဲ့ဒီမှာဖုန်ချားဆင်းလို့နဲ့ပါသွားတဲ့အုတ်လိုက်ကြီးရှိတယ်ကိုကမက်သားတွေအဲ့ဒီဟာတွေကသူတို့နေသူတို့ပြန်လို့ခြင်းလို့သူတို့ကသူတို့ပြန်ဝင်ကြတာပဲဝင်ကြရင်းနဲ့ဒီကိစ္စတွေပြန်ပေါ်လာတာပေါ့ဗျာအဲ့တော့ဒီပမစစ်တပ်ကပမပြည်မှာငင်းကြမ်းရေးမလို့ခြင်းသူအဲ့လိုပြဿနာတွေကပေါ်နေမှာပဲ
အင်္ဂါနေ့မနေ့ပိုင်းကလည်းလောက်ကင်ဒေတာမြောက်ဖက်နေရာနှစ်ခုမှာဥဖုံကြားရှင်ဥဆောင်နေမြန်မာနိုင်ငံတိုင်းရင်းသားများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MNDAA တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်မြန်မာစစ်တပ်ကဝေဟင်ကနေပစ်တဲ့စစ်ရဟတ်ယာဉ်တွေအပြင်တိုက်လေယာဉ်နဲ့တိုက်ခိုက်တဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါပါဒီတိုက်ပွဲတွေကြောင့်ဒေတာကန်တွေဟာဘေးလွတ်ရာတရုတ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေတာတွေဆက်ပြီးရှိနေဆဲဖြစ်တယ်လို့လောက်ကင်မြို့ကန်တအုပ်က VOE ကိုပြောပါတယ်ရှင
်ပိုင်းငင်းနိုင်စူးစီးတင်ပြခဲ့တာပါအခုတခါဆက်ပြီးတင်ပြမှာကမွန်ရဒေသကျင်းညီဒုဖွဲ့ရေးလုပ်ငန်းတွေမှာမြန်မာနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကော်မတီကြီးတွေဟာလူအခွင့်အရေးချိုးဖောက်မှုတွေကိုဆူဆူရွရွကျူးလွန်နေတယ်လို့ Amnesty International နဲ့လူအခွင့်အရေးအဖွဲ့ကထောက်ပြဝေဖန်လိုက်ပါတယ်ကနေဒါ Ivanhoe ကော်မတီနဲ့တရုတ်ဝမ်ပေါင်ကော်မတီတွေရဲ့လုပ်ငန်းတွေကိုစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ကြတာပါမက်ကင်ဖြူတွေကပြောပြပါမယ်
မြန်မာကနေဒါနဲ့တရုတ်နိုင်ငံကုမ္ပဏီတွေပါဝင်ရင်းနှီးမြှုပ်နှံတဲ့မုံရကျင်းနီဒူးဖော်ရေးလုပ်ငန်းတွေကြောင့်ဖြစ်ပေါ်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုဒေသခံပြည်သူတွေကဆယ်စုနှစ်နှစ်စုကျော်လောက်ခံစားနေရတယ်လို့ဆိုပြီးဒီအခြေအနေတွေကိုအမြန်ဆုံးရပ်တန့်ဖို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတောင်းဆိုလိုက်ကြပါမုံရွာကျင်းနီစီမံကိန်းနဲ့ပတ်သက်လို့လူခွင့်ရေးလှုပ်ရှားသူတွေကစိုးရိမ်မှုတွေကိုထုတ်ဖော်ပြသနေချိန်မှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတယ်လို့ဆိုတဲ့မြန်မာအစိုးရအနေနဲ့ဒီကိစ္စကိုကင်တွယ်ဖြေရှင်းတာမရှိသေးသလိုရင်းနှီးမြှုပ်နှံကြတဲ့ကုမ္ပဏီတွေနဲ့ပတ်သက်လို့လည်းဥပဒေနဲ့အညီထိရောက်တဲ့စောင့်ကြပ်စစ်ဆေးမှုတွေလှုပ်လာတာမရှိသေးဘူးလို့စီးပွားရေးလုပ်ငန်းကြီးတွေကျူးလွန်တဲ့ပြစ်မှုတွေကိုလေ့လာသုံးသပ်သူ Amnesty International အဖွဲ့ကMagna Ibrahim ကပြောပါတယ
် We felt that this very large mining project had almost becomeperceived in the country as a test case of how the Myanmar government how serious the Myanmar government is about
ဒီတက်ဒူဖော်မှုလုပ်ငန်းကြီးဟာမြန်မာအစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေကိုဘလောက်ထိခိုင်ခိုင်မာမာလှုပ်ဆောင်နေသလဲဆိုတာကိုစမ်းသပ်လိုက်တာပါပဲဒီလုပ်ငန်းတွေစတင်တဲ့အချိန်ကစပြီးတော့ဇက်တိုက်ဖြစ်ပေါ်လာနေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျမတို့လေ့လာကြည့်ပါတယ်အတင်းအဓမ္မအရွှေ့ပြောင်းခံရတာတွေတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးတာတွေကအချိန်အတော်ကြာဖြစ်နေတာပါအထူးသဖြင့်ဆိုရင်ဒီနိုဝင်ဘာ2012ခုနှစ်နောက်ပိုင်းမှာတော့ဒီစီမံကိန်းပေါ်မှာဆန္ဒပြတဲ့တန်ကားတော်တွေကိုမီးလောင်မှုတုံးပြီးတော့ရဲရဲဆဲဆဲနှိမ်နင်းခဲ့တာတွေရှိပါသေးဒီအခြေအနေတွေကိုဖတ်မှတ်ကန်ကန်ခြင်တွေဖြည့်ရှင်းဖို့အတွက်အစိုးရကဘာတွေလုပ်ခဲ့လဲကျမတို့ရဲ့လေ့လာတွေးရှိမှုအရာကတော့အစိုးရကအချိန်ကြာကြာဖြစ်ပွားနေတဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုခြင်တွေဖြည့်ရှင်းတာမရှိသေးဘူးဆိုတာပါ
ဒါအပြင် 2006-2009 ခုနှစ်တွေအတွင်းမုံရကျင်းနီစီမံကိန်းမှာရင်းနှီးမြှုပ်နှံနေတဲ့ကနေဒါအိုင်ဗန်ဟိုးကုမ္ပဏီအနေနဲ့ဒီစီမံကိန်းကသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုလွှဲပြောင်းပေးဖို့အတွက်လုပ်ငန်းအဖွဲ့တစ်ခုကိုဗြိတိန်ပိုင်နဲ့အတွင်းမှာထူထောင်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်းဒီလိုလှုပ်ဆောင်တာဟာကနေဒါနဲ့ဗြိတိန်အစိုးရရဲ့ဥပဒေတွေကိုချိုးဖောက်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးပေးဖို့လိုအပ်တယ်လို့မက်ကနာအိဘရာဟမ်ကပြောပါတယ
် Some of what our report focuses on is also possible breaches of economic sanctions.
ဒီလိုမျိုးမှာပါဝင်ပတ်သက်နေတဲ့နိုင်ငံသားကုမ္ပဏီကြီးတွေကသူတို့နိုင်ငံတွေကမြန်မာအပေါ်မှာချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုဥပဒေတွေကိုချိုးဖောက်ခဲ့ပုံရတယ်ဆိုတာကိုလည်းကျမတို့အစိုးရခန်းဆောင်မှာထောက်ပြထားပါတယ်။ဒါကြောင့်မလို့ဒီကုမ္ပဏီတွေအနေနဲ့ဥပဒေတွေချိုးဖောက်မှုရှိမရှိဆိုတာစုံစမ်းစစ်ဆေးပေးဖို့ကနေဒါနဲ့ဗြိတိန်အစိုးရတွေကိုကျမတို့တောင်းဆိုပါတယ်။
သူတို့ဖွဲ့ရဲ့ရှာဖွေတွေ့ရှိချက်အရ Ivanhoe ကုမ္ပဏီဟာကျင်းနီရောင်းချလို့ရတဲ့ငွေတွေကိုလူသိရှင်ကြားလည်နေခဲ့တာတွေ့ရပြီးဒါကနေဒါအစိုးရရဲ့မြန်မာအပေါ်တန်ခတ်အရေးယူမှုတွေအသက်ဝင်နေချိန်မှာလှုပ်ဆောင်တာဖြစ်လို့ကနေဒါဥပဒေကိုချိုးဖောက်ရာကြာနိုင်တယ်လို့ထောက်ပြထားပါတယ်။အနောက်နိုင်ငံတွေရဲ့မြန်မာအပေါ်စီးပွားရေးအရအရေးယူတန်ခတ်ပိတ်ဆို့မှုတွေကြောင့် Ivanhoe ကုမ္ပဏီအနေနဲ့2009ခုနှစ်နောက်ပိုင်းကစပြီးတော့မြန်မာနိုင်ငံကထွက်ခွာခဲ့ပြီးအဲ့ဒီနောက်ပိုင်းမှာတရုတ်နိုင်ငံဝမ်ပေါကုမ္ပဏီကမြမစီဝါရီဥပိုင်လီမိတက်နဲ့ဖက်ဆက်လုပ်ပြီးတော့ဒီ2010ခုနှစ်ကစပြီးဒီကျင်းနီစီမံကိန်းမှာဝင်ရောက်ရင်းနှီးမြှုပ်နှံလာခဲ့တာဖြစ်ပါတယ်။စီမံကျင်းနီဒီဖော်မှုလုပ်ငန်းတွေမှာစီဝါရီကော်ပိုရေးရှင်းကြီးတွေကကျွလွန်နေတဲ့ပြစ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဆိုတဲ့ခေါင်းစဉ်နဲ့စာမျက်နှာ162မျက်နှာပါအစင်ကစားကို17လကြာလေ့လာစုံစမ်းမှုတွေလုပ်ပြီးတော့ Amnesty International အဖွဲ့ကထုတ်ပြန်လိုက်ကြပါ ဒီစင်ကစားထဲမှာတော့စကိုင်းတိုင်းမုံရခရိုင်အတွင်းကစပယ်တောင်ကျင်းစင်တောင်နဲ့လက်ရောင်းတောင်ကျင်းနီစီမံကိန်းတွေကြောင့်ဒေသခံတွေနေရက်ကနေအထင်အရမှရွှေ့ပြောင်းခံရတာဒီစီမံကိန်းတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေလူမှုရေးဆိုင်ရာတည်ရမှုတွေဒီလုပ်ငန်းတွေကိုကန့်ကွက်ဆန္ဒပြကြသူတွေအပေါ်ရက်ဆက်စွာဖိနှိပ်နေတဲ့ကိစ္စတွေကိုအဓိကမိမောက်ထိုးပြထားသလိုမြန်မာစုရတအူရဲမဟုတ်ဘဲနဲ့ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးတွေကလည်းဥပဒေတွေကိုလေးစားလိုက်တာပေါ့ပြက်ကွက်ခဲ့ပြီးလူခွင့်ရေးချုပ်ဖောက်မှုတွေမှာပါဝင်ပတ်သက်နေတဲ့ဆိုတဲ့အကြောင်းတွေကိုကြဲကြဲပြန့်ပြန့်ထောက်ပြထားတာဖြစ်ပါတယ်
မကင်ဖြူတွေပြောပြသွားတာပါအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့တပိတ်စစ်ကြောင်းတွေရပ်တန့်ဖို့အတွက်အစိုးရကသတင်းထုတ်ပြန်ချက်လုပ်ခဲ့ပေမဲ့လည်းဆွေးနွေးပွဲရလက်ပေါ်မူတည်ပြီးတပိတ်တွေရန်နာနိုင်မှာမဟုတ်ကြောင်းကျောင်းသားတွေကဆိုပါတယ်မအေးမာကသတင်းပေးပို့ပါတယ
်အမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မောက်နေတဲ့ကျောင်းသားတွေနဲ့ပတ်သက်လို့အစိုးရဘက်ကသတင်းထုတ်ပြန်ရမှာလေးပွင့်ဆိုင်ဆွေးနွေးမှုကနေရရှိတဲ့သဘောတူညီချက်တွေကိုပညာရေးဝန်ကြီးဌာနကနေလွှတ်တော်ကိုပြန်လည်တင်ပြမယ်အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကျမ်းမှာထည့်သွင်းပေးသွားမှာဖြစ်လို့တပိတ်တွေကိုရပ်တန့်ဖို့ပြောဆိုထားပါတယ်။ဒါပေမဲ့ပင်မတပိတ်စစ်ကြောင်းကကျောင်းသားတွေကတော့ဆွေးနွေးမှုရလဒ်တွေကိုသာကြည့်မှာဖြစ်ပြီးတပိတ်တွေရပ်တန့်မှာမဟုတ်ဘူးဆိုပြီးဘက္ကတခေါင်းဆောင်ကိုတီဟဝင်းတင်ကဆိုပါတယ်
။ဆွေးနွေးရဖို့မရှိဘူး။ဘာဖြစ်လို့လဲဆိုတော့အရင်တုန်းကကျွန်တော်တို့အနေနဲ့ဒါသဘောတူညီချက်အတိုင်းရပေးခဲ့တယ်ဒီဆိုဆွေးနွေးပွဲစတင်နေရမှာပေါ့နော်ဒါအဲဒါဆိုရဘက်ကဖြည့်အားပေးတာရှိတယ်ဖြည့်အားပေးတာရှိရဆိုတာရှိလိုက်ချင်းအပြည့်သူ့အနေနဲ့မယူသားတာပေါ့နော်ဒီလိုမယူသားတဲ့အစိုးရအဖြစ်ကိုကျွန်တော်အနေနဲ့ဘယ်လိုမှယုံကြည်လို့မရအောင်ယုံကြည်လို့မရတဲ့အတွက်ကျွန်တော်အနေနဲ့တော့တတိသားကြီးဆိုအောင်ကြည့်တယ်ဆွေးနွေးပွဲရလဒ်ကောင်းဖို့အတွက်ကျွန်တော်အနေနဲ့ဖြည့်အားအဆင်မပြတ်အဆက်မပြတ်ဆက်ပေးနေရမယ်လို့ယုံကြည်ရတဲ့ကျွန်တော်ဆွေးနွေးပွဲရလဒ်ကိုတည်ပြီးတော့ပဲဒီတပိတ်ရဲ့ချိန်ဘောပေါ့နော်အတင်းချကိုဒါကိုကျွန်တော်ဆုံးဖြတ်မှာဖြစ်တယ
်တစ်ဆက်တည်းမှာပဲရန်ကုန်ကိုဥတီချီတက်နေတဲ့တပိတ်စစ်ကြောင်းတွေကပခုတ်ကူဘက်ကနေလာတဲ့စစ်ကြောင်းကပြည်မြို့ကိုခြိတက်လာနေပြီးပြည်မြို့မှာရှိနေတဲ့ပင်မတပိတ်စစ်ကြောင်းကလည်းပြည်မြို့မှာပဲကြားအိမ်နားမယ်လို့ဆိုပါတယ် ARD တပိတ်စစ်ကြောင်းကတော့ဆွေးနွေးပွဲရလဒ်ကိုစောင့်ကြည့်ဖို့အတွက်မဦးပင်မှာခိတ္တနားနေပြီးကချင်ပြည်နယ်မြစ်ကြီးနားတပ်တော်ကျောင်းသားတွေကတော့အမျိုးသားပညာရေးဥပဒေကိုဒီကနေ့မှပဲစတင်ပြီးတပိတ်မှောက်ခဲ့ပါတယ်မြစ်ကြီးနားတပ်တော်မြစ်ကြီးနားကွန်ပျူတာတပ်တော်မြစ်ကြီးနား GDC ကကျောင်းသားတွေဗမော်ခရိုင်မှာရှိတဲ့ဘက္ကတာတွေပူးပေါင်းပြီးပထမအဦးဆုံးနေ့အဖြစ်ကချင်ပြည်နယ်မှာအမျိုးသားပညာရေးဥပဒေကိုခြိတက်တပိတ်မှောက်မှုတွေစတင်ခဲ့တာပါရခိုင်ဘက်ကကျောင်းသားတပိတ်ကတော့မြို့ထဲမှာပဲလှည့်လည်ဆန္ဒပြနေပြီးရန်ကုန်ကိုခြိတက်ဖွယ်အခြေအနေရှိတယ်ဆိုပြီးကျောင်းသားတချို့ကဆိုပါတယ်တဝဲကနေလာတဲ့ကျောင်းသားတပိတ်ကတော့မော်လမြိုင်ကျောင်းသားတပိတ်နဲ့ပူးပေါင်းပြီးမော်လမြိုင်တက္ကသိုလ်ထဲဝင်ပြီးဟောပြောစည်းရုံးမှုတွေလုပ်ခဲ့ပါတယ်။မနေ့ကစတင်ခဲ့တဲ့မြိတ်မြို့ကကျောင်းသားတပိတ်ကတော့မြိတ်မြို့မှာဒုတိယနေ့အဖြစ်စတင်တပိတ်မှောက်နေပါတယ်။တပိတ်မှောက်ကျောင်းသားတွေရန်ကုန်ကိုအဝင်မခံဘူးဆိုပြီးအတားအဆီးတွေချထားတယ်ဆိုပြီးသတင်းတွေထွက်နေပေမဲ့ပြမကျောင်းသားတပိတ်စစ်ကြောင်းကတော့အတားအဆီးအလုံးကိုပြည်သူအားနဲ့ဖယ်ရှားသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
။ဘလို့ပဲပိတ်ပင်တားဆီးပါစေကျွန်တော်တို့အနေနဲ့ရအောင်လို့လုပ်နေမှာပဲပေါ့ကျွန်တော်အစိုးရကတည်းကကိုကျွန်တော်တို့အနေနဲ့ကိုယ်နဲ့ပြောလို့ရှိရင်ဒီတပိတ်စစ်ကြောင်းကိုကျွန်တော်တို့ပြင်ဆင်มาကတည်းကကိုကိုဘတော်ကိုတရဏဂုံတင်ပြီးသားဖြစ်တဲ့အတွက်ဘလို့အတားအဆီးပဲဖြစ်နေပါစေကျွန်တော်တို့ကျောင်းသားအားနဲ့ရအောင်တိုးပြီးတော့ရအောင်သွားကြမှာပဲပြီးတော့နောက်တစ်ခုကကျွန်တော်တို့အမိနဲ့ကတောက်လျှောက်ပေါ့နော်ပြည်သူလူထုကြီးဆိုတာအရန်အောင်ကျွန်တော်တို့အတွက်ကိုတကယ်အားပဲတကယ်လည်းကျွန်တော်တို့အတွက်လည်းဝင်းရံပေးတယ်ကျွန်တော်တို့လည်းအရန်ချက်ပါတယ်ပြည်သူလူထုကိုဘာဖြစ်လို့လဲဆိုတော့တကယ်လို့တော့ပြည်သူလူထုရဲ့အားမပါဘူးဆိုလို့ရှိရင်ကျွန်တော်နန်းမြင့်တောင်ကြားမှာကတည်းကကိုဒါကျွန်တော်တပိတ်ဆက်ကြောင်းဆိုတော့ဆက်လက်တက်မှာမဟုတ်ဘူးဒီအမျိုးသားပညာရေးဥပဒေဆိုတဲ့ဥစ္စာကိုကျွန်တော်တို့လိုချင်တဲ့အမျိုးသားပညာရေးဥပဒေကိုပြည်သူအားတောင်းတာအားနဲ့ရအောင်ဆက်သိမ်းကြမှာပါ
ကန့်ကွက်တပိတ်မှောက်နေတဲ့ကျောင်းသားတပိတ်တွေတိုင်းနဲ့ပြည်နယ်အသီးသီးမှာရှိနေကြသလိုကျောင်းသားတပိတ်ကိုထောက်ခံတဲ့ဆန္ဒပြပွဲတွေလည်းရန်ကုန်မှာလုပ်ခဲ့ကြတဲ့အတွက်ရန်ကုန်တက္ကသိုလ်ဝင်းတွင်းမှာလည်းလုံခြုံရေးတင်းကြပ်မှုတွေရှိနေတယ်ဆိုပြီးကျောင်းသားတွေကဆိုပါတယ်ရန်ကုန်တက္ကသိုလ်ရန်ကုန်နည်းပညာတက္ကသိုလ်အပါအဝင်ရန်ကုန်မြို့ရင်းမှာရှိတဲ့တက္ကသိုလ်များရှိမှာကျောင်းအတွင်းကိုဝင်ရောက်ခွင့်မရှိဘဲကျူးကျော်ဝင်ရောက်ပါကတည်ဆဲဥပဒေနဲ့အရေးယူခံရမှာဖြစ်ကြောင်းချိတ်ဆွဲရေးသားထားပါတယ်ဖေဖော်ဝါရီလ12ရက်နေ့နောက်ပိုင်းမှာစတင်မယ်ဆိုပြီးရက်ဆိုင်ထားတဲ့ဆွေးနွေးပွဲတွေကိုတော့ကြိုတင်ဆွေးနွေးပွဲတွေလုပ်ပြီးဖေဖော်ဝါရီလ17ရက်နေ့မှာပဲ၄ပွင့်ဆိုင်ဆွေးနွေးရေးစတင်မှာဖြစ်ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်အမျိုးသားပညာရေးဥပဒေကိုကျောင်းသားတွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာကိုအစိုးရအနေနဲ့ပထမဦးဆုံးကြုံတွေ့ခဲ့ရတာဖြစ်ပြီးကျောင်းသားတွေရဲ့ဆန္ဒအတိုင်း၄ပွင့်ဆိုင်ဆွေးနွေးရေးစီကိုရောက်နိုင်ဖို့လိုက်ရောခဲ့ရတာဖြစ်ပါတယ်ရှင်
ပြည်ရည်သတင်းတော့မအေးမာရဲ့သတင်းပေးပို့ကြပါခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နားဆင်ရပါမယ်မလေးရှားအတိုက်ခံခေါင်းဆောင်အန်နွာအီဘရာဟင်လွန်ခဲ့တဲ့9နှစ်နီးပါးက လိမ်မှုဆက်ဆံကြောင်းပြစ်မှုတင်ရှားတွေ့ရှိတဲ့အမှုအတွေ့အယူခံဝင်ခဲ့ရမှာနိုင်ငံရဲ့အမြင့်ဆုံးတရားရုံးကပယ်ချလိုက်ပါတယ်။မစ္စတာအန်ဝါကို၅နှစ်ထောင်ဒဏ်ချမှတ်တာဟာနိုင်ငံရေးပြည်ရဲ့ဖြစ်တယ်လို့လူအခွင့်အရေးအဖွဲ့တွေကဝေဖန်ကြပါတယ်။အမေရိကန်ပြည်ထောင်စုကအထူးစိုးရိမ်မကင်းဖြစ်ကြောင်းထုတ်ပြောပါတယ်။ Ron Corbin ရဲ့သတင်းကိုဒေါ်လာလာတန်ကပြောပါမယ်။
Petajo utama jam ini mahkamah putuskan Anwar Ibrahim bersalah.
Ingani ga Malaysia naingan ye thaitan tadin nwe ma taikhan khong song Anwar Ibrahim ngo leindu sasam mu ne pimmu thin sha twit shi ke de ayukan tiya yung ye song phyat chit ko pho aso ya tiya yung ga that ma di pyu lite twe Anwar Ibrahim ani ne tu lut myaw mu twe chu ba mu ha asong tat khya da phit par de pho aso ya tiya yung tiya tu ji Arafan Zakut ga တရားရုံးဆုံးဖြတ်ချက်ကို2နာရီနီးပါးကြာဖတ်ပြခဲ့ရမှာ2008ခုကအန်ဝါအီဘရာဟမ်ဟာသူ့လက်ထောက်ကိုလိန်တူဆက်ဆံခဲ့တဲ့ဆိုတဲ့ပြစ်မှုနဲ့ပတ်သက်လို့တက်တီအထောက်ထားတွေဟာတိတ်ကိုခိုင်းလုံနေတယ်လို့ဖော်ပြပါရှိပါတယ်။အသက်68နှစ်အရွယ်ရှိအတိုက်ခံခေါင်းဆောင်ဟာထောင်ဒဏ်5နှစ်ကြာခံရမှာဖြစ်ပါတယ်။မစ္စတာအန်ဝါရဲ့မိတ်ဆွေတွေနဲ့မိသားစုအပေါင်းအသင်းတွေမျက်ရည်မစင်နိုင်ဖြစ်ခဲ့ကြသလိုလုံချုံကြီးတင်းကျပ်လာတဲ့တရားရုံးအပြင်ဘက်မှာရောက်ရှိနေတဲ့သူ့ကိုထောက်ခံသူ2000ခန့်တို့ဟာလည်းအစိုးရဆန့်ကျင်တဲ့ဆောင်ပွက်တွေကိုဟစ်ကြွေးခဲ့ကြပါတယ်။လူခွင့်ရေးဖွဲ့တွေနဲ့တိုက်ခန့်အုပ်စုတွေကဒီတရားရုံးဆုံးဖြတ်ချက်ဟာနိုင်ငံရေးကျိုးဆွဲမှုရှိနေပြီးမလေးရှားနိုင်ငံရေးမှာအန်ဝါရဲ့နှိရှေပါဝင်မှုကိုအဆုံးသတ်ဖို့ရည်ရွယ်လှုံ့ဆော်တာဖြစ်တယ်လို့ဝေဖန်ခဲ့ကြပါတယ်။လူခွင့်ရေးဆောင်ကြီးဖွဲ့ HRW ရဲ့အာရှအရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ဟာအင်္ဂါနေ့ကတရားရုံးတော်မှာရောက်ရှိနေတာဖြစ်ပါတယ်။သူကဒီဆုံးဖြတ်ချက်ဟာရှက်ဖွယ်ကောင်းပြီးမယုံနိုင်လောက်အောင်ဖြစ်တဲ့အပြင်မလေးရှားရဲ့လူအခွင့်အရေးကိုအစွန်းထင်စေတယ်လို့ပြောခဲ့ပါတယ်
။ It's an extremely grim day for human rights and democracy in Malaysia. It is basically the triumph
မလေးရှားမှာလူ့အခွင့်အရေးနဲ့ဒီမိုကရေစီအတွက်အတော်လေးဝမ်းနည်းစရာကောင်းတဲ့နေ့ဖြစ်ပါတယ်။အခြေခံအဖြစ်တော့နိုင်ငံရေးပြည်ရဲ့သုံးပြီးသူတို့အပြုတ်တိုက်ခြင်းတဲ့သူကိုဥပဒေအရအပြစ်ရှာပြီးတော့အခုလိုပြုတ်လုလိုက်တာပါ။မလေးရှားနိုင်ငံသားအများစုနဲ့ကဘာတဝမ်းကလူတွေကိုတုံ့လှုပ်အံ့အားတင့်သွားစေမဲ့ဒီလိုဖြစ်ရမျိုးထွက်ပေါ်လာတာဒေါသဖြစ်စရာပါအတိုက်ခံခေါင်းဆောင်ကိုသူ့မိသားစုနဲ့မိတ်ဆွေတွေနဲ့၅နှစ်တာကြွေကွင်းအောင်ထောင်ချလိုက်တဲ့လို့ရဖြစ်ပါလေ
လားဒီပဲအမေရိကန်နိုင်ငံသားကြီးဌာနကလည်းဒီဆုံးဖြတ်ချက်ကြောင့်လွန်စွာဆိုးရိမ်မကင်းဖြစ်တဲ့အကြောင်းပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ပြောခွင့်ရမြို့သမီဂျန်ဆာကီက
The United States is deeply disappointed and concerned by the rejection of Anwar Ibrahim's final appeal and his convictionThe United States has followed the trial of Malaysian opposition leader Anwar Ibrahim closely. The decision to prosecute
Anwar Ibrahim ye pitdan apor naw song uyugan win mu ko tia yong ga pe cha lai pi pitdan ko ati pyu lai da ne patet lu American pi daw su ni ne taik ko saip pye mi de pyin taik ko le so yin mkin phit mi ba de Malaysia taikan khong saung ye mu ko American pi daw su ga ni ni kak ka saung chi le la ka da phit pi khu lu tu ko pyet mu thin sha twit shi ka de twet နိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့တရားရုံးတွေရဲ့တရားရည်တည်နိုင်မှုတွေနဲ့ပတ်သက်လို့လွန်စွာစိုးရိမ်မကင်းဖြစ်မိပါတယ်။အမေရိကန်နဲ့မလေးရှားဟာခိုင်မာတဲ့နိုင်ငံမဟာမိတ်ဆက်ဆံရေးရှိခဲ့တဲ့အတွက်လေအန်ဝါအီဘရာဟမ်အမှုနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေကိုမလေးရှားအစိုးရကိုပုံမှန်အသိပေးခဲ့တာဖြစ်ပြီးတရားမျှတမှုပွင့်လင်းမြင်သာမှုရှိဖို့နဲ့တရားဥပဒေစိုးမိုးမှုရှိရေးဟာမလေးရှားရဲ့တရားရေးစနစ်နဲ့ဒီမိုကရေစီအပေါ်မှာသိပ်ပြီးအရေးကြီးတဲ့အကြောင်းအတည်ပြုခဲ့တာဖြစ်ပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရဂျန်ဆာကီကပြောသွားတာဖြစ်ပါတယ်။လိန်တူဆက်ဆံမှုဟာနှစ်ဦးသဘောတူဖြစ်တော့မှမွတ်စလင်အများစုနေထိုင်ရာမလေးရှားမှာရာဇဝတ်မှုဖြစ်ပြီးထောင်ဒဏ်20အထိကျခံနိုင်တာဖြစ်ပါတယ်။ခုလိုမစ္စတာအန်ဝါပေါ်ဆွဆွဲချက်ဟာလောက်ကျန်တဲ့တည်တည်ထောက်ထားတွေဖြစ်ပြီးနိုင်ငံရေးနောက်ကျောင်းမကင်းဘူးလို့တိုက်ခန့်ခေါင်းဆောင်ရဲ့တရားခံရှိနေဘက်ကရုံးတော်မှာရှောက်ထဲခဲ့ပါတယ်။ဒါပေမဲ့လို့တရားသူကြီးအရဖန်ကတော့ခုလိုနိုင်ငံရေးရပူပေါင်းကြံစည်တဲ့ဆိုရဟာအထောက်ထားမရှိတဲ့ဆွဆွဲချက်ဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။မစ္စတာအန်ဝါရဲ့လက်ထောက်ဖြစ်သူဆော့ဖူဘခါရီအစလာက2008ခုနှစ်ကတိုက်ခန့်တစ်ခါမှာမစ္စတာအန်ဝါဟာသူနဲ့လိန်တူဆက်ဆံခဲ့တာဖြစ်တယ်လို့ဆွဆွဲခဲ့တာဖြစ်ပါတယ်။ခုတစ်ကြိမ်ပြစ်မှုစီရင်လိုက်ခြင်းအပြင်မလေးရှားရဲ့တိုက်ခန့်နိုင်ငံရေးပါတီတွေဖြစ်တဲ့မလေးတရုတ်နဲ့မွတ်စလင်တွေကိုအတိုက်ခံနိုင်ငံရေးအဖွဲ့အစည်းကြီးတရအတွင်းတွန်းပို့စီတာဖြစ်တယ်လို့ကဲခတ်တွေကတုံ့တက်ကြပါလေရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ကြိမ် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မဆန်တော့ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကဗိုလ်တူနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်ပြီးတင်ဆက်နေပါတယ်။သောရရှင်များခင်ဗျာ VOA ရဲ့မနက်ဖြစ်တဲ့အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 933ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 5999နဲ့လိုင်းလက်190တို့ကနေဆက်ပြီးနားဆင်ရမှာဖြစ်ပါတယ်။အခုဒုတိယနိုင်ရီဝဲအတွင်းတိုင်းရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်တဲ့အခါမှာတော့
ကျမတို့တောင်းဆိုတဲ့အချင်းစက်ကက်ကိုကျမတို့ကိုယ်တိုင်ဝင်ရောက်ဆွေးနွေးပြီးတော့ကျမတို့ကဒီပညာရေးဥပဒေပေါ့နော်ပြင်ဆင်တဲ့ဥပဒေချမ်းတစ်ခုထွက်လာတဲ့ဒီကျမတို့ဒီလေး
မကြခင်အစီအစဉ်နောက်ပိုင်းမှာတင်ဆက်သွားမှာပါခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရအဘော်နဲ့သတင်းဆောင်မှာစူးစီးချက်ကိုနားဆင်ရပါမယ်မန့်အင်ဂျင်နိုင်တဲ့အတူတင်ဆက်ထားတာပါ
A new generation takes to the streets in Burma. မြန်မာနိုင်ငံကလမ်းမတွေပေါ်တက်လာကြတဲ့မျိုးဆက်တဲ့လူငယ်များဆိုတဲ့ခေါင်းစဉ်နဲ့ Foreign Policy Magazine မှာဆောင်းပါးရှင်မင်းစင်ရဲ့ရေးသားချက်ကိုပထမဦးဆုံးတင်ပြခြင်းပါတယ်။ခေတ်အဆက်ဆက်မြန်မာနိုင်ငံကအကြောင်းသားလှုပ်ရှားမှုဟာအုပ်ချုပ်သူတွေရဲ့မတရားတဲ့စီးမျဉ်းတွေကိုတွန်းလှန်တဲ့သင်္ကေတတစ်ခုဖြစ်တယ်လို့ဆိုပါတယ်။အခုဆိုရင်အစိုးရရေးဆွဲတဲ့ပညာရေးဥပဒေကိုပြင်ပေးဖို့အထက်တန်းကျောင်းသားတွေအပါအဝင်ထောင်နဲ့ချီတဲ့တက္ကသိုလ်ကျောင်းသားတွေဟာအ धिक မျိုးကြီးတွေကိုဖြတ်ပြီးချီတက်ဆန္ဒပြနေကြောင်းဒါဟာရှစ်လေးလုံးနောက်ပိုင်းအကြီးအကျယ်ဆုံးကျောင်းသားလှူရှာမှုဖြစ်ကြောင်းသူကရေးထားပါဗျ။တကယ်တော့မြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာ1962ခုနှစ်အထိဒေသတွင်းမှာအကောင်းဆုံးဖြစ်ခဲ့ပေမဲ့တစားစပျက်စီးလာကြောင်းအထူးသဖြင့်88နောက်ပိုင်းမှာစစ်ကောင်းဆောင်တွေကြောင့်ပညာရေးစနစ်ပိုပြက်သွားခဲ့ပါတယ်တဲ့။2011ခုနှစ်အထိပညာရေးအသုံးစရိတ်တိတ္တသမနှစ်ရာဂိုင်းနှုံလောက်တာရှိခဲ့ပေမဲ့အဲ့ဒီအချိန်မှာစစ်အသုံးစရိတ်ကတော့အနည်းဆုံး23ရာဂိုင်းနှုံလောက်ရှိကြောင်း2014-15ဘဏ္ဍာနှစ်ကြမှစုစုပေါင်းနိုင်ငံတော်အသုံးစရိတ်ဒေါ်လာ19ဘီလီယံတဲကပညာရေးအသုံးစရိတ်အတွက် 5.9 ရာဂိုင်းနှုံကိုရာဓာသုံးဆွဲလာတာဖြစ်ပါတယ်လက်ရှိမှာစစ်တပ်အသုံးစရိတ်ဒေါ်လာတန်း2400ခွင့်ပြုထားခြင်းမှာပညာရေးအတွက်ဒေါ်လာတန်း110သာသုံးငွေပေးထားပါတယ်တဖက်မှာကြည့်ရင်စေကောင်းဆောင်တွေနဲ့အစိုးရတာဝန်ရှိသူတွေရဲ့သားသမီးတွေပုဂ္ဂလိကအကြောင်းတွေနဲ့နိုင်ငံသားတက္ကသိုလ်တွေမှာပညာသွားသင်နေခြင်းမှာအယက်သားပြည်သူတွေရဲ့သားသမီးတွေကတော့စိုးရတဲ့ပညာရေးစနစ်အောက်မှာပဲသင်ကြားနေရပါတယ်ဒါအပြင်မြန်မာနိုင်ငံကတိုင်းဒေသလူနည်းစုတွေဟာလည်းသူတို့ရဲ့ဘာသာစကားစာပေကိုအခုထိတရားဝင်သင်ကြားခွင့်မရသေးပါဘူးဒါကြောင့်ဒီအခြေအနေတွေကိုပြောင်းလဲပြစ်ဖို့ကျောင်းသားတွေကစန့်ကျင်တောင်းဆိုနေတာပါNLD ပါတီကတော့ပညာရေးဥပဒေကြမ်းကိုအစာပိုင်းမှာကန့်ကွက်ခဲ့ပေမဲ့ဥပဒေအတည်ပြုပြီးနောက်ပိုင်းအတန်းတိတ်သွားခဲ့ပါတယ်။အပြည့်စုံကိုတော့ foreignpolicy.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးဘန်ကောက်ပို့စ်သတင်းစာမှာဝါနန်ကာချွန်ရေးထားတဲ့ဆောင်းပါးတစ်ပုဒ်ကိုတင်ပြကြပါမယ်။မြန်မာနိုင်ငံကျန်းမာရေးဆောက်ရှောက်မှုရဲ့ယောဂါရှာဖွေအမည်တက်ထားတဲ့ကဏ္ဍမှာတိုးတက်မှုရှိလာတယ်လို့ရန်ကုန်မြောက်ဥက္ကလာပဆေးရုံကသွားလည်လာပြီးသူကရေးထားပါတယ်။လူဦးရေ 9.3 သန်းလောက်ရှိတဲ့ရန်ကုန်မြို့မှာအစိုးရပိုင်ဆေးရုံ24ခုရှိပြီးဒါဟာလုံလောက်တဲ့အနေအထားမဟုတ်ဘူးလို့သူကဆိုပါတယ်။အမျိုးသမီးတဦးကသူ့ဖခင်စီမှာ TB အဆုတ်နာရောဂါရှိတယ်ဆိုပြီးနာမည်ကြီးဆရာဝန်တဦးကဆေးကုပေးနေချိန်ပြီးခဲ့တဲ့ရက်ပိုင်းကကွယ်လွန်သွားကြောင်းဖခင်မကွယ်လွန်ခင်နှစ်ရက်အလိုမှာသူ့ဖခင်စီမှာကန်ဆာရောဂါရှိနေတယ်ဆိုတာသိရတယ်လို့ဆိုပါတယ်။အနည်း60နီးပါးအထူးဆန်ဖြစ်ခဲ့ရတဲ့မြန်မာနိုင်ငံဟာကျန်းမာရေးကဏ္ဍမှာအခုထိညံ့ဖြစ်နေဆဲဖြစ်ပါတယ်။နိုင်ငံအလိုက်ကျန်းမာရေးကဏ္ဍကိုကြည့်ရင်နိုင်ငံပေါင်း190တဲမြန်မာနိုင်ငံဟာနောက်ဆုံးအဆင့်မှာရှိတယ်လို့2013ခုနှစ် WHO စစ်တမ်းကဆိုပါတယ်။အခုဆိုရင်မြန်မာနိုင်ငံသားတချို့ထိုင်းနိုင်ငံမှာဆေးလာကုနေကြပါတယ်။မြန်မာနိုင်ငံသားလူနာတဦးဆေးရုံတက်ကူတာရင်ကုန်ကြစည်ရဲ့စနစ်ရာဂိုင်းနှုံးကအစိုးရကတာဝန်ယူပြီးကျန်တော်ကိုတော့လူနာဘက်ကပေးရပါတယ်။ 2009-2010 ခုနှစ်ကမ္ဘာပံစစ်တမ်းတစ်ခုမှာတော့မြန်မာနိုင်ငံကလူနာတအူးဟာ87ရာခိုင်နှုန်းအထိကျန်းမာရေးစရိတ်အကုန်ကျခံရကြောင်းဒါဟာအာရှနိုင်ငံတွေထဲမှာအမြင့်ဆုံးဖြစ်တယ်လို့ဆိုပါတယ်အပြည့်အစုံကတော့ bangkokpost.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင
် VOA အမေရိကန်တန်ကဗိုလ်တူနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါAmerican Indian 3 English သင်္ကန်းစာကိုဒေါ်လာလာတန်ကပို့ချမှာဖြစ်ပါတယ
်ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက in အတွင်းမှာအထဲမှာ cahoots cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါတယ်ပြင်သစ်လို cahoot ကတော့အင်္ဂလိပ်ကလေးလို့လုံးောက်ဒီပြရပါတယ် in ကအထဲမှာဆိုတော့အင်္ဂလိပ်ကလေးထဲမှာပေါ့ရှင်တိမ်နေနေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာတကြိတ်သေးကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George Crow ပြတဲ့ဥမာကိုနှားစီကြည့်ကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာတည်းပဲမူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
In cahoots with
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်တင်ဆက်ခဲ့တာပါအခုတော့အင်္ဂါညဒိုင်းရိုက်လေလံအစီအစဉ်ကိုနားဆင်ရပါမယ်ကိုဇော်ဝင်းလိုင်ကဆွေးနွေးတင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာဒီဒိုင်းရိုက်လေလံအစီအစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပညာရေးဥပဒေပြည်ပြင်ပြောင်းလဲဖို့အနေနဲ့အရကအကြောင်းသားတွေချီတက်တောင်းဆိုနေကြတဲ့ကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်။အဓိကအားဖြင့်တော့အကြောင်းသားတွေဘက်ကတောင်းဆိုထားတဲ့အချက်17ချက်ထဲကအနာပိုင်တွေဘက်ကဘာတွေကိုမလိုက်ရောနိုင်တာလဲ။ဒီတွဲဆုံဆွေးနွေးပွဲတွေမှာသဘောတူညီချက်ရနိုင်မှုအတွက်ဘာတွေကအခက်အခဲရှိနေတာလဲဆိုတာကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ဒီနေ့ပင်လိုက်ဆွေးနွေးပေးကြဖို့အတွက်ကျွန်တော်မတ်တူတူမာဒီအနန္ဒီယာပညာရေးပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်အဖွဲ့ကမတ်တူတူမာမူဝါဒရေးရာမူကိုဖိတ်ထားသလိုနောက်ပြီးတော့ဒီဘကတဘိုလ်လုပ်ငန်းကော်မတီကမှဖြူဖြူအောင်ကိုလည်းကျွန်တော်ဖိတ်ထားပါတယ်နောက်ပါဝင်ဆွေးနွေးကြမဲ့ပေးသက်တွေလည်းကျွန်တော်လေလိုင်းပေါ်မှာရောက်နေကြပါပြီပထမဦးဆုံးတော့ကျွန်တော်မှဖြူဖြူအောင်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာမှဖြူဖြူအောင်ရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါရှင်ဟုတ်
ဟုတ်ကဲ့မဖြစ်ပြောင်းရေးပြီးခဲ့တဲ့ရက်တွေမှာလည်းဟိုဒီဟိုပါပေါ့ဆွေးရပိုင်းကလူတွေနဲ့ဆွေးနွေးကြကြတာတွေကျွန်တော်တို့သတင်းနည်းမှာလည်းတွေ့ရပါတယ်ဆိုတော့ဆွေးနွေးကြတဲ့နေရာမှာအခုចောင်းသားတွေဘက်ကတောင်းဆိုထားတဲ့ပြည်ပြင်ပြောင်းလဲဟိုပညာရေးဥပဒေဆိုင်ရဲ့ပြည်ပြောင်းလဲရေးဟိုပါပေါ့အချက်17ချက်ထဲမှာအဆွေးရဘက်ကလိုက်ရောက်နိုင်တဲ့အချက်တွေရှိသလားဘာတွေကိုမလိုက်ရောက်နိုင်တာလဲအဓိကဘာတွေများဟိုအဆင်မပြေဖြစ်နေတာလဲဗျသဘောတူညီမှုရနိုင်ဖို့အတွက်
ဟုတ်ကဲ့ကျမတို့သိရတဲ့လောက်ပေါ့နော်ကျမတို့သိရတဲ့လောက်ဆိုတာပြီးခဲ့တဲ့ရက်တွေတည်းကစနေပွဲစနေပွဲအထုပ်ပေါ့နော်စနေပွဲနှစ်ရက်ကျမတို့မျက်နှာချင်းနိုင်ဆွေးနွေးခဲ့တဲ့ဒီပညာရေးဝန်ကြီးဌာနဘက်ကအစိုးရဘက်ကကျွန်တော်နဲ့တွေ့ရတဲ့သူတွေစီကပြန်ကြတာရောပြီးခဲ့တဲ့ရက်ကအစိုးရဘက်ကထုတ်တဲ့ကြေညာချက်ထဲမှာတွေ့ရတာရောကသူတို့ကဒီအချက်ဆက်တစ်ချက်အပေါ်မှာမူအားဖြင့်သဘောတူရယ်ဆိုရဲအတိုင်းအတာကိုသူတို့တွေ့ရတယ်အချက်ဆက်တစ်ချက်ကိုဘယ်လိုပုံစံမျိုးနဲ့ပညာရေးဥပဒေထဲမှာထည့်သွင်းမလဲဆိုရဲပြဿနာရှိတယ်။ကျမတို့တောင်းဆိုတဲ့အချက်ဆက်တစ်ချက်ကိုကျမတို့ကိုယ်တိုင်ဝင်ရောက်ဆွေးနွေးပြီးတော့ကျမတို့ကဒီပညာရေးဥပဒေပေါ့နော်ဟိုပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းတစ်ခုထွက်လာတဲ့ဒီကျမတို့ဒီလေးပွဲဆိုင်ဆွေးနွေးပွဲကတွားချင်တာဒါပေမဲ့ပညာရေးဝန်ကြီးဌာနရဲ့ဟိုသူတို့ရဲ့သဘောကတော့ဒီအချက်ဆက်တစ်ချက်ပေါ်မူတည်ဒီအချက်ဆက်တစ်ချက်ကိုသူတို့သဘောတူမယ်ဒီအချက်ဆက်တစ်ချက်ကိုသူတို့ကသူတို့ဖာသာချိုးရေးဆွဲမယ်ဆိုရဲပြဿနာရှိအဲ့တော့ကျမတို့ကဒီအချက်ဆက်တစ်ချက်ရဲ့ဘယ်အချက်ကတော့ကျမတို့လိုချင်တဲ့အတိုင်းအတာစီပါပြီးတော့ဘယ်အချက်ကတော့မပါ ဟိုဘေးကွန်းတွေပြန်ပြီးတော့ရှိလာတဲ့အခါကျတော့ကျမတို့ရဲ့အချက်ပထမဆုံးနံပါတ်၁ဖြစ်တဲ့ဒီဥပဒေရေးဆွဲတဲ့နေရာမှာရောဤဥပဒေရောနောက်ဒီဆက်ဆက်ဥပဒေမှာပါတောင်းသားစရာကိုယ်စားလှယ်ပါဝင်ရမယ်ဆိုတဲ့အချက်ကိုအဲကျမတို့ကဒီအဲ့ဒီအချက်အတွက်ကိုအရင်ဦးဆုံးပြောနေရတယ်ဆိုတဲ့အခန့်ကဏ္ဍဖြစ်နေရှင်ဒီအချက်ဆက်ချက်သေးမှာတော့ပါပေါ့နော်ဟိုဒီကအရေးကြီးဆုံးဖြစ်နေရှင်ကျမတို့ဒီဆွေးနွေးဒီပညာရေးဥပဒေမူကြမ်းဆွဲတဲ့နေရာမှာကျမတို့ပါဝင်ဖို့ပြောနေရတာကအထူးအချက်လို့ဖြစ်နေရှင
်အော်ဟုတ်ကဲ့ခင်ဗျာโอเคสรุปจนดีเมกุงโกเวจนดีอนันญาก็โหมูวาระเยียมูมัตตุตุมาโหจนเมจินมาละครับเนี่ยสรุปมัตตุตุมาโหอนันญาเยอเมญก็ก็บลูชื่อบาดละครับเบเนียริมาโหอคักแค่ดิชื่อนี่บาดละ
โอเคๆพี่ๆเล่นด้วยป่ะเนาะ7เฉ็ดก็โซยานี่เนี่ยตรุหมูวาชื่อตบอดิแต่ไอ้ที่เฉ็ดมาโหตรุโหစင်ရည်သူစင်ရည်ပွဲတော့ကျွန်တော်တို့ဒီဒုဝင်ကြီးဥပဒေရှင်းတဲ့တွေ့ရပွဲမှာသူတို့ဒီဘတ်ဂျက်ကိစ္စအလွန်ကျန်တဲ့ချက်တရားတော့သူတို့အနေနဲ့ဟိုဆွေးနွေးလို့ရတယ်ဆိုတာကိုကျွန်တော်တို့သိထားတော့သူတို့အတွက်သူတို့ဒီ7ချက်ထဲမှာကျွန်တော်တို့ပြဿနာတွေ့နိုင်တာကဘတ်ဂျက်သူတို့ကိစ္စလို့ကျွန်တော်တို့ကတော့တွေ့ထားတယ်ဆက်ဟုတ်အဲ့ဒါမျိုးတွေ့ထားပါတယ်နောက်တစ်ခုကခုနဆွေးပြပြောတဲ့ကိစ္စပါပဲကျွန်တော်တို့ဒီဥပဒေတွေဒီမျိုးဥပဒေတွေဆက်ဆက်ဥပဒေတွေရေးဆွဲနေမှာကျွန်တော်တို့တောင်းသားတွေဆရာကြီးပါဝင်ရမယ်ဆိုတဲ့အချက်ကကျွန်တော်တို့ဒီဟာဒီနိုင်ငံပွားနေရတော့မယ်ဆိုတော့တကယ်တမ်းအခုဒီလူ့လက်နေရာရေးဥပဒေကိုဒီတောင်းသားတွေဒီစန့်ကျင်သဘေးနောက်ရတဲ့အဓိကအကြောင်းရတယ်ဒါဒီမိုကရေစီနည်းလမ်းကျတဲ့ဒီစကြရေးဆွဲထားတဲ့ညာရေးဥပဒေဖြစ်တဲ့အချက်အခြေခံချက်တစ်ချက်ကလည်းပါနေခါကြတော့အခုကျွန်တော်တို့ဒီဥပဒေကိုပြန်ပြီးတော့ပြင်ဆင်ပြီးတော့ဥပဒေစံထက်သက်စီသွားတဲ့နေရာမှာကျွန်တော်တို့ဒီအစိုးရနဲ့စွတ်တော်အနေနဲ့တတိထားတင်တာကကျွန်တော်တစ်ဖက်သက်ဆန်နေပေါ့နော်ဟိုပြင်ဆင်တဲ့နေရာမှာလည်းသူတို့ပဲသူတို့ပဲပြင်မယ်ဆိုရင်ဒီတစ်ဖက်သက်ဆန်တဲ့ပြင်ဆင်မှုကိုထပ်မလုပ်ဖို့အရေးကြီးတယ်ဒီဟုတ်အဲ့ဒါကိုတော့ကျွန်တော်ထပ်ဆင်းပြရအောင်မလို့ထင်နေရှင်ဟုတ်
ဟုတ်ကဲ့ခင်ဗျာဆိုတော့အခုဒီ7ချက်ထဲမှာကျွန်တော်တို့ကြည့်ကြည့်ရသလောက်ဆိုရင်လဲစောစောကဒီမတ်သူမှာပြောသလိုပဲပညာရေးအချက်10ချက်မြောက်ဖြစ်တဲ့ဒီပညာရေးအသုံးစရိတ်ကိုတနင်္ဂနွေလောက်အတိုင်းအတာနဲ့20ရာခိုင်နှုန်းသတ်မှတ်ဖို့ဆိုတာကတော့ဟိုပေါ့ဟိုအစိုးရရောဘာနာရေးရှုထောင့်ကကြည့်မယ်ဆိုရင်တို့အနေနဲ့အစိုးရဘက်ကကြည့်လို့ရှိရင်တော့ဒါဟိုပေါ့တင်းဟိုပေါ့ဟိုဘောင်ခတ်ထားသလိုများဖြစ်နေမလားအဲ့ဒီအချက်ကလွဲလို့ရှိရင်ရောဂျန်တဲ့အချက်တွေဆက်ပြီးဆွေးနွေးမယ်ဆိုရင်အဆင်ပြေနိုင်စရာရှိပါလားခင်ဗျာ
ဒီမှာတော့အခုကျောင်းသားတွေတောင်းဆိုထားတဲ့7ချက်လုံးကိုကျမတို့ဒီဟိုဒီဆင်းရဲပွဲပေါ့နော်ဒီလူဝင်ဆိုင်ဆင်းရဲပွဲမှာထည့်သွင်းဆင်းရဲသွားမှာပါရှင်။ဆင်းရဲတဲ့နေရာမှာတော့ကျမတို့ဒီဟိုအမှုလေးဖွင့်လို့ပါဝင်ပြီးတော့ဒီသဘောထားတွေကိုဟိုတောင်းခံဆင်းရဲသွားမှာလို့ထင်နေဆိုကျမတို့ဒီပုံမှာတော့ငင်းပွားနေပြီ။အဲ့ဒါနဲ့ပတ်သက်လို့ကျမတို့အနန္ဒီယာကလည်းဒီပညာရေးသုံးစိတ်ကဘာကြောင့်ဒီနိုင်ငံလုံးသုံးစိတ်ရဲ့20ရာခိုင်နှုန်းတတ်မှတ်နိုင်ရတယ်ဆိုတော့ဒီခိုင်လုံးနဲ့အကြောင်းပြချက်တွေကျမတို့ကင်ဆယ်ပြီးတော့ဆွေးနွေးသွားမှာပါဟုတ်။အဲ့ဒီအတွက်တော့ဟိုဆွေးနွေးပွဲမှာတော့ကျမတို့ဆွေးနွေးပြီးတော့မှအထူးစာကြည့်စီတယ်ပေါ့နော်။
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာမဖြစ်ပြောင်းလဲကျွန်တော်မေးချင်ပါတယ်ခင်ဗျာဆိုတော့အခုမဖြစ်ပြောင်းလို့အရင်မူလကပြောထားခဲ့တဲ့အတိုင်းရက်တီလာခဲ့တဲ့အတိုင်းပဲဒီ7ချက်ရမှာပဲရှေ့ကိုခီးဆက်သွားလို့ရမလားမနေ့ပြန်ဆိုပေမဲ့ဆွေးနွေးပွဲတွေပြန်လောက်ကြတော့မယ်ဆိုတော့ဒီဟာကိုဒီ7ချက်မူဝါဒကိုပဲကန်ပြီးတော့ဆက်ဆွေးနွေးမလားဒါရီမရမချင်းဟိုပေါ့ချစ်တက်ပွဲတွေဒီအခုရန်ကုန်လာနေအုပ်စုတွေလည်းရန်ကုန်ရောက်လာမယ်ဆိုပြီးတော့တနင်္ဂနွေလုံးတက်နေဆက်ပြီးခီးဆက်သွားကြမလားအဲ့လိုလားခင်ဗျာ
ဟုတ်ပါတယ်ကျမတို့ရဲ့တောင်းဆိုချက်ကဒီအချက်ဆက်တစ်ချက်ဖြစ်ပါတယ်ကျမတို့ဒီအချက်ဆက်တစ်ချက်ကိုပညာရှင်တွေဒီလူလက်ဆက်ပညာရှင်တွေနဲ့လည်းကျမတို့တိုင်ပင်ဆွေးနွေးပြီးတော့ဖြစ်ပေါ်လာရတာပေါ့နော်အဲ့တော့ဒီချက်တွေထဲမှာကြည့်လိုက်လို့ရှိရင်ကျမတို့မတရားဟိုအတိအဓမ္မပေါ့နော်ဟိုမဖြစ်နိုင်တာကြီးအလွန်ကြီးတောင်းဆိုထားမျိုးတွေမရှိဘူးရှင်ကျမတို့တိုင်ပြည်ရဲ့ပညာရေးပြည်ပင်ကြောင်းလေးတွေမဖြစ်မနေခုချက်ကျူးကိုပြင်ဆင်ဖို့လိုအပ်တဲ့အရာတွေကျမတို့ကထည့်သွင်းထားတာဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့ကျမတို့တို့ကဒီဆက်တစ်ချက်ကမဖြစ်မနေကိုဟိုထည့်သွင်းပေးဖို့လိုအပ်တယ်လို့ကျမတို့စားရည်လေးဒီအချက်မှာ7ချက်လုံးကသူ့အချက်နဲ့အတူအရေးကြီးပါတယ်အဲ့ဒီ7ချက်လုံးကိုကျမတို့ကမဖြစ်မနေကိုကျမတို့ကပြင်ဆင်ပေးမှဒီ Mother Law ဥပဒေဆိုတာတိတ်အရေးကြီးအဲ့ဥပဒေထဲမှာပြင်ဆင်ပေးမှကိုရမယ်လို့ကျမတို့ကယူဆထားရဲ့ရှင့်အဲ့တော့ကျမတို့ debate တွေကတော့ဒီဆွေးနွေးပွဲရလက်အပြင်ဆွေးနွေးပွဲမှာကျမတို့ရလက်ကောင်းတစ်ခုထွက်လာတဲ့အတိုင်းအတာတိလည်းရှိမယ်နောက်ကျမတို့ကသူ့တော်ကိုအတည်ပြုနိုင်တဲ့အဆင့်ကိုပါကျမတို့ထပ်ဆောင်ရမယ်အဓိကရှိပါတယ်ကျမတို့ဆွေးနွေးပွဲမှာရလက်ကောင်းရလာပြီးတော့မှသူ့တော်ကိုတစ်ခေါက်ပြန်တင်တဲ့အခါမှာအဲ့ရလက်ကပြန်ပြတ်သွားမယ်ဆိုရင်ကျမတို့ဒီအဲဒီဖြစ်စဉ်ကထပ်ပြီးတော့လဲနေအောင်ပါပဲ။ကျောင်းသားတွေကမရဘူးဆိုရင်လည်းထပ်ပြီးတော့ကျမတို့ဟိုဒပိတ်တွေထပ်ပြီးတော့ဖြစ်နေအောင်ပါပဲဆိုတော့ကျမတို့ကတော့တေးကြတယ်။သွတ်တော်စီကရလက်ကောင်းတစ်ခုပဲ။ဒ
ီအရောင်းအောင်ပါပါရှင့်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့လွတ်တော်ကနေရလာကောင်းတစ်ခုထွက်လာဖို့အထီးကတော့အချိန်တော်တော်ကြာမယ်ပေါ့နော်ဒါပေမဲ့ဆိုကြပါစို့ဥပမာကျွန်တော် hypothetically စဉ်းစားမယ်ဆိုရင်မနေ့ဖြန်ဆွေးနွေးပွဲမှာဒီသဘောတူညီချက်တွေဟို ဟိုရလိုက်ပြီးအစိုးရဘက်ကလည်းဒါကိုလက်ရောဖို့သဘောတူပြီးအားလုံးလေးပွင့်ဆိုင်လက်မှတ်ထိုးပြီးဆိုရင်ရောဒီတပိတ်တွေရဆိုင်ထားမလားကြံတဲ့ဟိုပေါ့လွတ်တော်ကအတီးပြုတ်မဲ့ကိစ္စတို့ဒီဥပဒေထဲမှာဘယ်လိုဘယ်အခန့်ကဏ္ဍအနေထည့်သွင်းရေးဆွဲမယ်ဆိုတာတို့ကိုဟိုအသေးစိတ်ကိစ္စတွေတော့နောက်ပိုင်းကိစ္စကဏ္ဍဖြစ်တဲ့အတွက်အဲ့ဒီဟာကိုစောင့်မလားအဲ့လိုဟိုတပိတ်တွေခဏရပ်ပြီးတော့စောင့်မလားအဲ့လိုသဘောမျိုးလား
အာကျမတို့အခုချိန်မှာတော့ဒီတိကျကျအပြေမပေးနိုင်သေးဘူးရှင်။ဘာဖြစ်လို့လဲဆိုတော့ကျမတို့ကမနက်ဖြန်ရဲ့ရလက်ကိုစောင့်ရအောင်ပါ။မနက်ဖြန်အပြင်ပေါ့နော်။မနက်ဖြန်မပြီးလို့ရှင်တဲ့နောက်တည့်ရက်ပေါ့။ဒေတာကဆွေးနွေးပွဲမှာရလက်ကောင်းတစ်ခုခုထွက်လာဖို့လိုတယ်။အဲ့လိုရလက်ကောင်းထွက်လာလို့ရှင်ကျမတို့ကဒီကျမတို့ရဲ့လမ်းကြောင်းကိုတပိတ်ကိုဘယ်လိုမျိုးကျမတို့ဆက်သွားမလဲဆိုတာကျမတို့ထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်။အဲ့လိုမှမဟုတ်ဘဲနဲ့တော့ကျမတို့ခုနရလက်ကောင်းထွက်လာခဲ့ရင်တော့မှကျမတို့ကလွှတ်တော်ကိုလည်းစောင့်ရမယ်။လွှတ်တော်ကိုမစောင့်ဘဲနဲ့ကျမတို့ဒီတပိတ်ရဲ့အရှိန်ကိုလျှော့လိုက်လို့ရှိရင်ဒီလွှတ်တော်မှာတခါရလက်ကောင်းပြန်ပြီးတော့မရတော့ဘူးလွှတ်တော်မှာကျမတို့လူတွေနဲ့အချက်တွေကပြန်ပြီးချုပ်ချခံရတယ်ကျမတို့တပိတ်ကပြန်ပြီးတော့ဥတည်သွားမှာဖြစ်တယ်အဲ့တော့ကျမတို့ကတော့အငြင်းနဲ့တော့အဆင်ပြေရှိနေရမှာတော့အသေးချာပဲရှိတယ်ကျမတို့လူတွေနဲ့အဥပဒေကအတိမပြုတ်နိုင်တဲ့အချိန်ဖြစ်တော့ကျမတို့အသေရှိနေရအောင်ပါပါပဲ
ဟုတ်ကဲ့ခင်ဗျာဆိုတော့မနေ့ကဒီဟိုအစိုးရနဲ့ထုတ်ပြန်သွားတဲ့ဒီအမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ဆန့်လျင်း၍ဆန္ဒပြကြောင်းသားများသိရှိနိုင်ရန်တရင်ထုတ်ပြန်ချက်ဆိုတဲ့ကြေညာချက်ထဲမှာဒီနောက်ဆုံးအချက်၅ချက်မြောက်မှာသူတို့ပြောထားတာကြောင်းသားကြောင်းသူများအပိုင်းကလည်းတဲ့ဟိုဇန်နဝါရီလ28ရက်နေ့ကလက်မှတ်ထိုးပေးထားတဲ့ဂတိကဝတ်အတိုင်းဆန္ဒပြမှုများအားရပ်ဆိုင်းပေးကြပါရန်ဆိုပြီးတော့ဖော်ပြထားတယ်ဆိုတော့ဒီဇန်နဝါရီလ28ရက်နေ့မှာသဘောတူညီချက်ရခဲ့တာကဘယ်လိုမျိုးလဲခင်ဗျာကျွန်တော်တို့ဟိုအပြင်မှာရေဘူးကနားလည်ထားတာကတော့မူအဖြစ်တရားကိုမူအဖြစ်မဲ့ဟိုပေါ့ရေဘွက်အဖြစ်မဲ့သဘောတူကြရသေးတယ်လက်မှတ်ထိုးခဲ့တာတွေပါလေရှိသလားသူတို့ပြောသလိုမျိုးဘာတွေများလက်မှတ်ထိုးခဲ့တာရှိသလဲ
ဟုတ်ကဲ့အဲ့ဒီဒီ28ရက်နေ့ပေါ့နော်28ရက်နေ့စေမျိုးပွဲမှာကျမတို့ဒီထုတ်ပြန်ချက်တစ်ကောင်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီဒီအချက်တွေနဲ့ပေါ့နော်အဲ့ထုတ်ပြန်ချက်ထဲမှာတော့အဲ့ထုတ်ပြန်ချက်တွေကိုသဘောတူညီတယ်ဆိုပြီးတော့ကျမတို့ဒီကိုယ်စားလှယ်တောင်းတော့ကိုယ်စားလှယ်၃ဦးနောက်ပြီးတော့ဒီအစိုးရဘက်ကတက်ရောက်တဲ့ဒီကိုယ်စားလှယ်၃ဦးပေါ့နော်အစိုးရနဲ့လွှတ်တော်ဘက်ကတက်ရောက်တဲ့ကိုယ်စားလှယ်၃ဦးကျမတို့အဲ့လိုလက်မှတ်ထိုးခဲ့တာရှိပါတယ်ရှင့်အဲ့တော့အရှင်းရှင်းကတက်တဲ့အနေနဲ့ဒီအရှင်ရှင်ငင်းငင်းနဲ့ပုံရလူခွဲကြီးက၃ဦးပေါ့နော်အဲ့လိုမျိုးလက်မှတ်ထိုးခဲ့တာမျိုးရှိတယ်ဒါပေမဲ့ခုနကတီးကြလက်မှတ်ထိုးခဲ့တာတော့မရှိဘူးကျမတို့ဒီတင်ညာချက်ထွက်လာတဲ့အပေါ်မှာအဲ့ထုတ်ပြန်ချက်အပေါ်မှာပဲကျမတို့လက်မှတ်ထိုးခဲ့တာဖြစ်ပါတယ်အော်နောက်တစ်ခုကအဲ့နေ့ကသဘောတူညီချတာကကျမတို့ဒီ20ဒီဆွေးနွေးပွဲတရက်နေ့ဆွေးနွေးပွဲကြီးပြန်ဆလို့ဆက်ပါတရက်နေ့ဆွေးနွေးပွဲလုပ်မယ်လို့လေးဖွင့်ဆွေးနွေးပွဲလုပ်မယ်လို့ပြောခဲ့တဲ့အတွက်ဆွေးနွေးပွဲလုပ်လို့ရှိရင်ဒီဒပိတ်တွေရပ်နားထားဖို့ဆိုပြီးပြောခဲ့တာမျိုးဖြစ်ပါတယ်ဒါပေမဲ့ကျမတို့အဲ့နောက်ပိုင်းမှာအခုအဲ့28ရက်နေ့လုံးကဆွေးနွေးအခြေအနေနဲ့အခုလက်ရှိအခြေအနေနဲ့အင်မတန်မှကွာခြားသွားပြီဖြစ်ပါတယ်ကျွန်တော်တို့ဒီကြားထဲမှာကျွန်တော်တို့တပိတ်တွေကိုဟိုချိန်ကြောက်ခံရတာရှိတယ်ကျွန်တော်တို့တပိတ်တွေကိုဟန်တားခံရတာရှိတယ်ဖမ်းမယ်စီးမယ်ဆိုရဲပုံစံမျိုးတွေပြုလုပ်ခံရတာမျိုးလည်းရှိတယ်ဆိုအစိုးရကဒီကြားထဲမှာထွက်လာတဲ့ပြင်ညာချက်တွေပြင်ညာရေးဌာနကထွက်လာတဲ့ပြင်ညာချက်တွေမနေ့ကတော့ကဒီဟိုပြည်ထောင်ဝန်ကြီးကအင်တာဗျူးလုပ်တဲ့အင်တာဗျူးလုပ်တဲ့အဖြေတွေကအင်မတန်မှပြဿနာရှိနေတယ်။ကျွန်တော်တို့ဒပိတ်ကိုပုံဖြတ်ချင်တယ်။ကျွန်တော်တို့ကိုထိန်းချုပ်မှုတွေလုပ်နေတယ်။ဒပိတ်ကိုပြုတ်ကွဲဖို့အတွက်နည်းလမ်းမျိုးမျိုးကိုစူးစမ်းနေတယ်လို့ကျွန်တော်တို့ကယူဆတဲ့အနေအထားမှာကျွန်တော်တို့အနေနဲ့ဒီဒပိတ်ကိုဆွေးနွေးပွဲဆောက်ပြီးဆိုရင်ဒီဒပိတ်ကိုရလာရမယ့်အောင်ရှင်။ကျွန်တော်တို့မှာအရှိမအတွေ့အကြုံတွေအများကြီးရထားပြီးသားဆွေးနွေးပွဲတိုင်းကအောင်မြင်တာတော့မဟုတ်ဘူး။အဲ့တော့ကျွန်တော်တို့ကတော့ဒီဆွေးနွေးပွဲရဲ့ရလဒ်တွေကိုစောင့်ဆိုင်းရဖို့ကကျွန်တော်တို့တာဝန်ဖြစ်ပါတယ်။ကျွန်တော်အဲ့ဒီတော့ကအနေအထားနဲ့လက်ရှိအနေအထားနဲ့တော့မတူတော့ဘူး။ကျွန်တော်တို့အနေနဲ့လည်းဒပိတ်ကိုရပ်ဖို့အခုချိန်မှာသဘောတူညီချက်လုံးဝမရှိသားပါဘူးအစိုးရနဲ့ပေါ့နော်အကျော်သဘောတူညီချက်ပေးမထားပါဘူးကျမတို့ကတော့ debate တွေဆက်သွားမယ်ဆွေးနွေးပွဲကလည်းဆက်ရှိနေမှာပါပဲဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆွေးနွေးစရာတွေပြောစရာတွေကတော့အများကြီးပါပဲဆိုတော့မဖြစ်ဖြစ်အောင်ကိုကျွန်တော်တခုလောက်မေးချင်ပါတယ်ဗျာဆိုတော့အခုဒီမှာဒီចောင်းသားတွေအခုချီတက်ဟိုဆန္ဒပြနေကြတဲ့ကိစ္စမှာနိုင်ငံရေးပါတီတွေရဲ့ထောက်ခံမှုကကျွန်တော်တို့သိသာသာလေးအားနေနေတာကိုအပြင်ကနေကြည့်ရတာသတိထားမိပါတယ်ဆိုတော့မဖြစ်ဖြစ်အောင်တို့ကိုယ်တိုင်ကသတိထားမိသလားဒါမှမဟုတ်ရင်လည်းသူတို့ဘက်ကဒီနိုင်ငံရေးပါတီတွေပေါ့နော်အနေဒီအပါအဝင်နိုင်ငံရေးပါတီကြီးတွေအပါအဝင်ဟိုပေါ့နိုင်ငံရေးသမားတွေကရဲ့ထောက်ခံမှုတွေလက်ရှိတဲ့ပေါ်ရလို့ရှိရင်ရောဒီလှုပ်ရှားမှုကပိုအောင်မြင်နိုင်သလားလူလူထောက်ခံမှုအပြင်နိုင်ငံရေးပါတီတွေအင်အားတွေပါလာရင်ပိုပြီးတော့ထိရောက်နိုင်သလား
ဟုတ်ကဲ့ကျမမြင်လာတော့ဟိုဒီများထောက်ခံလေးကျမတို့ပို့ပြီးတော့ကျမတို့ဟိုအောင်မြင်ဖို့လူရက်လေးပဲပေါ့နော်ကျမတို့အဲ့လိုမြင်ပါရဲ့ရှင့်ဒါအများစုထောက်ခံလေးကျမတို့ပို့ပြီးတော့ဟို
အောင်မြင်နိုင်တယ်ပေါ့နော်ဟိုကျွန်တော်တို့ဒီဆွေးနွေးတဲ့အချက်တွေမှာအောင်မြင်နေတဲ့ဆွေးနွေးပွဲတွေအောင်မြင်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ဟိုခုနကဒီအာတခြားနိုင်ငံရေးပါတီရဲ့ထောက်ခံမှုကျွန်တော်တို့ကိုထောက်ခံနေတဲ့နိုင်ငံရေးပါတီတွေရှိပါတယ်အာနောက်တစ်ခုကဒီအခြားတိုင်းနာအဖွဲ့အစည်းမြောက်ဒီတိုင်းနာအဖွဲ့အစည်းမြောက်များလည်းရှိပါတယ်အာနောက်ပြီးတော့ဒီရပ်ဖက်လူ့ဆွေးနွေးအမြောက်များလည်းရှိပါတယ်ဥပမာ LG ပါတီဆိုလို့ရှိရင်အာကျွန်တော်တို့ဒီ data အတူတူမှာပေါ့နော်တပည့်စစ်ကြောင်းမှာရှိတဲ့ data အတူတူမှာကျွန်တော်တို့ဒီတပည့်စစ်ကြောင်းကိုကူညီအကူအညီနေရဲ့ဒါသမင်းရအစားပေါ့အစားတောက်ကအစားဟိုဒီနေရေးစားရအစားပေါ့နော်ဝိုင်းဝဲကျွန်တော်တို့လုံလုံရအစားကူညီပေးနေတဲ့ဒီမှာ NLD ပါတီတွေနဲ့တော်တော်များများပါဝင်ပါတယ်ရှင့်နောက်ဒီရန်ကုန်မှာလည်းကျွန်တော်တို့တပည့်ဒီပြီးခဲ့တဲ့ရက်ကထောက်ခံပွဲလုပ်တော့လည်း NLD ပါတီတော်တော်များများပါဝင်ပါတယ်ပြီးတော့ NLD လူငယ်ကဆိုလို့ရှိရင်လည်းတို့ဒီတပည့်စစ်ကြောင်းကအကြောင်းသားတွေကိုဒီအာစေဝါကူညီပေးဖို့ပေါ့နော်ဂျင်ညာချက်ထွက်လာမျိုးတွေတွေ့ရတယ်ရှင့်ဟိုကပါတီရဲ့တရားဝင်ပေါ့နော်တရားဝင်ထုတ်ဖော်ပြောဆိုတာမျိုးတော့ကျွန်တော်တို့မတွေ့ရဘူးဒါပေမဲ့ခုနကတကယ်ပါတီဝင်တွေကသူတို့ data align ညွန့်နေအလိုက်ဘာဝင်ကြည့်ကြတာကိုကျွန်တော်တို့တွေ့ရပါတယ်ရှင့
်လူပုဂ္ဂိုလ်တူးချင်းစီအရာပေါ့နော်ပါတီဝင်ဖြစ်နေတဲ့လူပုဂ္ဂိုလ်တူးချင်းစီအရာကူညီကြတာတော့ရှိတယ်ပေါ့
ညွန့်နေတွေအလိုက်ကူညီကြတာကိုရှိပါတယ်ရှင့်
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆိုတော့မတူတူမှာလည်းကျွန်တော်မေးချင်ပါတယ်အလားတူမေးခွန်းပေါ့နော်ဆိုတော့ဒီပညာရေးပြည်ပြင်ပြောင်းလဲရေးကိစ္စမှာဒီဟိုဟိုဟိုရက်ကဒီအန်အေဒီကနေပြီးတော့ဒေါက်တာတင်းလွင်ထုတ်လိုက်တဲ့ကိစ္စဆိုတာလည်းအများသိပဲတချို့တော်တော်များများမြင်ကြတာကတော့အခုချိန်မှာမလုတ်တင်ဘူးလို့မြင်ကြတဲ့အမြင်မျိုးလည်းရှိတာပေါ့နော်ဒါအန်အေဒီလည်းသူပါတီမူဝါဒစည်းကမ်းနေအရာတောင်းသူလုတ်တယ်ဆိုတော့ဟိုသူတို့ဘက်ကထုတ်ပြန်ချက်လည်းရှိပါတယ်ဒါပေမဲ့ဒီနိုင်ငံဒီပညာရေးပြည်ပြောင်းလဲရေးလုပ်ငန်းတွေမှာနိုင်ငံရေးပါတီတွေရဲ့အင်အားကဘယ်လောက်အထိအရေးပါပါသလဲဗျာ
ဟုတ်ကဲ့ကျမတို့ဒီနိုင်ငံရေးကျမတို့နိုင်ငံရေးပါတီထက်နိုင်ငံရေးပါတီလို့တုံးရတဲ့ဆိုင်ဒီဥစ္စာကျမတို့ဒီဥစ္စာကဒီပညာရေးနှုတ်ဆက်မှုအားလုံးနဲ့ sorry ပညာရေးသူတွေကြောင်းလဲမှုကကျမတို့အားလုံးနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်နိုင်ငံရေးအင်အားစုတွေရောကျမတို့အရက်ဘက်လူဖွဲ့စည်းတွေရောဒီလူမှုလူကန်းစာအတူတူကပူးပေါင်းပါဝင်လာမယ်ဆိုရင်တော့ဒီဥစ္စာကပို့ပြီးတော့ပို့ပြီးတော့အားကောင်းတဲ့ပေါ့နော်အပြောင်းလဲဖြစ်မယ်လို့ဒီစာရပေါ့နော်အဲ့တော့အဲ့နိုင်ငံရေးအင်အားစုတခုဟိုနိုင်ငံရေးပါတီပေါ့ဟိုခုန NLD လို့ပြောတော့ဒီမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်လို့ဒီဟိုလူမှုပါတီတကယ်ကပေါ့နော်ပါဝင်လာမယ်ဆိုရင်တော့ဒီဥစ္စာအရင်အားကောင်းတဲ့ဟိုအဲအပြောင်းလဲဝင်ကြည့်လို့ရမယ်လို့တော့ကျွန်မယူကြည့်ဒါကြောင့်ကျွန်မတို့ကတော့ဟိုပါဝင်လာစီစဉ်တာပေါ့နော်ပါဝင်လာစီစဉ်တယ်ဒါပေမဲ့သူရဲ့လက်ရှိဖြစ်နေတဲ့ပြဿနာကတော့ပါတီရဲ့မူဝါဒတွေကဒီသူတို့ပညာရေးမူဝါဒတွေကလက်ရှိဒီတောင်းသားတွေတောင်းဆိုနေတဲ့ဒီ71နဲ့ဒဲလူပဲမကိုက်ညီလို့မကိုက်ညီလို့လားပေါ့မကိုက်ညီလို့ပဲမထောက်ခံတာလားပေါ့အဲ့ဒါမျိုးတော့ကျွန်တော်တို့တကယ်ကိုဟိုမျိုးကိုထုတ်ချင်ပါတယ်ပေါ့နော
်ကျွန်တော်နောက်ဆုံးဒီပညာရေးဆိုတာတိုင်းပြည်တစ်ပြည်အတွက်အရေးကြီးဆုံးအချက်ဆိုတာလူတိုင်းကလက်ခံထားပြီးသားမြန်မာနိုင်ငံသားတွေကပိုသိတာပေါ့နော်ဆိုတော့မဖြစ်ဖြစ်အောင်နောက်ဆုံးမိကုံးလေး15စက္ကန့်လောက်မနေ့ပြန်ပြုလုပ်မဲ့ဆွေးနွေးပွဲအပေါ်မဖြစ်ဖြစ်အောင်အနေနဲ့ဘလို့အမြင်ရှိပါသလဲကောင်းတဲ့ရလာထွက်လာနိုင်မယ်လို့ထင်ပါသလားညွှန်လင်းပါသလား
ကျမတို့ကကောင်းတဲ့တေချာကတော့ကျမတို့ကကောင်းတဲ့ရလာထွက်အောင်ကိုကျမတို့ဒီ NLD ရအပါအဝင်ကျမတို့ဒီကော်မတီရောပေါ့နော်ကောင်းတဲ့ရလာထွက်အောင်ဆွေးနွေးသွားဖို့ကကျမတို့ရဲ့တာဝန်ကိုကျမတို့ယူဆပါတယ်ဟိုတန်တဲ့လှုပ်တော်နဲ့အစိုးရသဘောတူညီရရှိအောင်ကျမတို့ကဒေါ်အားပေးပြီးတော့ဆွေးနွေးပွဲမှာတော့ကျမတို့ဆွေးနွေးရမှာပေါ့နော်ဒါကျမတို့ရဲ့တာဝန်မှာကျမတို့ဆက်ပြီးတော့ဆွေးနွေးမှာပဲကောင်းတာရလာကောင်းထွက်လာဖို့ကတော့လေးဖို့လုံးရဲ့ပြုပေါင်းဆောင်ရွက်မှုပေါ်မှာမူတည်ခဲ့လို့ကျမမြင်ပါတယ်
ဟုတ်ကဲ့ခင်ဗျအပါအဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျကျွန်တော်တို့အချိန်ကတော့ဘယ်ရတော့ဒီနေ့ဒီမှာပဲရနာလိုက်ကြအောင်
ဥဇော်ဝင်းလှိုင်ဆွေးနွေးတင်ဆက်တဲ့အင်္ဂါညတရားရည်လိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ View American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။အကျန်းဖက်သမားတွေရဲ့ချင်းချောက်မှုပုံစံတွေကလွန်ခဲ့တဲ့နှစ်တွေအတွင်းပြောင်းလဲလာခဲ့ပါတယ်။အယ်ကိုင်ဒါအဖွဲ့ရဲ့အထက်ကနေအမိန်ပေးညွှန်ကြားတဲ့ဗဟိုဦးစီးမှုပုံစံနဲ့ချင်းချောက်မှုတွေမေးမိန်လာချိန်မှာပဲဥဆောင်မှုကြဆင်းမှုတွေရဲ့အကျိုးဆက်ဖြစ်နေတခြားသောအကျန်းဖက်အစွန်းရောက်အုပ်စုတွေလည်းပေါ်ထွက်လာခဲ့ပါတယ်။ယီမင်၊ဆီးရီးယား၊လစ်ဗျာ၊အီရန်နဲ့ဆိုမာလီလိုနိုင်ငံမျိုးတွေမှာလှုပ်ရှားနေတဲ့အုပ်စုတွေဟာအဓိကအားဖြင့်ဒေသန္တရအစစ်မှသာရှိနေကြပေမယ့်တချို့အုပ်စုတွေကတော့ဥရောပနဲ့အမေရိကန်ပြည်ထောင်စုကအနောက်အုပ်စုတွေရဲ့အကျိုးစီးပွားတွေကိုချိမ့်ချောက်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကလုံခြုံရေးအတွက်အထူးလေးပေးစဉ်းစားပါတယ်။မကြသေးခင်ကအနောက်နိုင်ငံတွေမှာအကြမ်းဖက်သမားတွေရဲ့အမြင့်သာဆုံးလုပ်ရက်တွေဖြစ်နေတွေ့လာရတာကတော့ပြင်သစ်နိုင်ငံက ရှာလီအက်ဘ်ဒိုမဂဇင်းမှာအကြမ်းဖက်လှုပ်ကြံမှုမျိုးလိုတကူတော့တိုက်ခိုက်မှုတွေပါဒီလိုလှုပ်ရမျိုးတွေကိုတော့နိုင်ငံတကာတိုင်းဝိုင်းနေနဲ့အတူတကွလက်တွဲရင်ဆိုင်မှသာအောင်မြင်မယ်လို့လည်းအကြမ်းဖက်မှုတံပြန်နှိမ်နှင်းရေးညှိနှိုင်းဆောင်ရွက်မှုအဖွဲ့ကအမေရိကန်သံအမတ်ကြီးတီနာကေဒနောင်းကပြောဆိုခဲ့ပါတယ်အစ္စလာမ်စစ်သွေးကြော IS အဖွဲ့ကိုဥပမာကြည့်မယ်ဆိုရင်လေညွန်ပေါင်းအဖွဲ့တစ်ဖွဲ့ကိုထိထိရောက်ရောက်ဖွဲ့စည်းနိုင်ဖို့အတူတကွလက်တွဲလှုပ်ဆောင်ခဲ့ကြသလို IS အဖွဲ့ချေမုံရေးကိုအမေရိကန်ပြည်ထောင်စုတနိုင်ငံတည်းကသာလှုပ်ဆောင်နိုင်ခြင်းမရှိတာကြောင့်ညွန်ပေါင်းအဖွဲ့တစ်ခုရှိဖို့ဟာအရေးကြီးတယ်ဆိုတာရှင်းရှင်းလင်းလင်းတွေ့နိုင်သလိုစစ်သွေးကြော네မြေတိုးချဲ့တိမ့်ပိုက်လာနေတာတွေကိုဟန်တားယုံတာမကပြပကတိုက်ခိုက်ရေးသမားတွေဝင်လာနေတာတွေကိုတားဆီးဖို့ဗနာရေးလမ်းကြောင်းတွေကိုဖျက်တောက်ဖို့သတင်းဖြန့်ချိနေတာတွေကိုတုံ့ပြန်ဖို့နဲ့ထိရောက်မှုမရှိအောင်လုပ်ဖို့စတဲ့ပုံစံမျိုးစုံနဲ့ကြိုးပမ်းမှုတွေမှာမိတ်ဆွေနိုင်ငံပေါင်း60ကျော်ကပံ့ပိုးကူညီနေတယ်လို့လည်းတန်မတ်ကြီးကေဒန်နောင်းကပြောဆိုခဲ့ပါတယ်။အကြမ်းဖက်ဝါဒကိုတိုက်ဖျက်ရမှာအောင်မြင်မှုရမယ့်ချင်းကပ်နီးဟာမိတ်ဆွေတိုင်းပြည်တွေနဲ့လက်တွဲဖြည့်ရှင်းဖို့ဖြစ်တယ်လို့လည်းအမေရိကန်ပြည်ထောင်စုအနေနဲ့ယုံကြည်ထားပါတယ်။ထျောက်တဲ့မိတ်ဆွေဆိုတဲ့အဓိပ္ပာယ်ကတော့နိုင်ငံတကာအတိုင်းဝိုင်းအတွက်အကြီးမားဆုံးသောအကြမ်းဖက်ချင်းချောက်မှုဖြစ်ရင်ဆိုင်နေရတဲ့ဆွေပွဲမှာအောင်မြင်မှုရအောင်ပံ့ပိုးပေးနိုင်မယ့်အစိုးရတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့နိုင်ငံတကာမှာဘယ်သူတွေရှိနိုင်မလဲဆိုတာကိုစမ်းစစ်ရှာဖွေဖို့ပါမိတ်ဖက်တွေဟာစွန့်ရည်မျိုးစုံနိုင်ငံရေးဆန္ဒအမျိုးမျိုးနဲ့ဖြစ်ကြတာကြောင့်ပူးပေါင်းပါဝင်လာဖို့ဟာတန်တမာရေးအရာထိတွေ့ဆက်ဆံမှုဒါမကသက်ဆိုင်ရာအတိုင်းပြည်တွေနဲ့ပြပမှာပဲအကျန်းဖတ်ဝါရကိုတံပြန်တိုက်ခိုက်ရမှာလိုအပ်တဲ့လက်တွေ့ကျွမ်းကျင်မှုတွေနီးနာတွေတက်မြောက်လာအောင်အတူတကွလက်တွဲကြရမှာလည်းဖြစ်ပါတယ်။ရင်ဆိုင်နေရတဲ့ချင်းချောက်မှုတွေဟာလေးနက်ကျယ်ပြန့်ပြီးဒါတွေကိုရင်ဆိုင်ရမှာလိုအပ်တဲ့မိတ်ဆွေတွေအခြေခံဖွဲ့စည်းတွေထူထောင်နိုင်ဖို့အတွက်လည်းအချိန်ယူကြိုးပမ်းကြရမှာဖြစ်ပါတယ်။ဒါပေမဲ့လည်းရှုပ်ထွေးပွေလီပြီးအချိန်အတော်ကြာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုချင်းကပ်ဖြည့်ရှင်းရမှာတော့ဒီနည်းကသာထိရောက်ဆုံးတဲ့ရေရှိခံမှာဖြစ်တယ်လို့လည်းအမေရိကန်သံအမတ်ကြီးကေဒနောင်းကပြောကြားသွားခဲ့ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VOA ကထုတ်လွှင့်ချက်တွေကိုဝေဖန်အကြံပေးစာရေးခြင်းနဲ့သောရရှင်နေနားဆင်လို့တဲ့တေးသချင်းတောင်းညင်းနဲ့ဆိုရင်တော့အီးမေးလ်နဲ့ဆက်သွယ်နိုင်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးပဲဖြစ်ပါတယ်။ဒီကနေ့ညနေ 6:00 ခွဲကနေ 9:00 အထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းတိုမီတာ 19.25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ခုတော့သတင်းအကျဉ်းချုပ်ကိုဥဆန်မိုးရေကကြီးညာပါမယ်ခင်ဗျာ
။ American သမ္မတဘရက်အိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်ထံကိုအင်္ဂါနေ့မှာဖုန်းဆက်ပြီးတော့ဘီလာရုစ်မှာဒီကနေ့ဗုဒ္ဓဟူးနေ့ကျင်းပဖို့စီစဉ်ထားတဲ့ယူကရိန်းနိုင်ငံငြိမ်းချမ်းရေးသဘောတူညီမှုရရှိရေးအတွက်လေးနိုင်ငံထိပ်သီးဆွေးနွေးပွဲကိုထောက်ခံဖို့တိုက်တွန်းတောင်းဆိုလိုက်ပါတယ်။ Mr. Obama ရဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုကြောင်းသမ္မတအင်တာဗျူတွေကသတင်းထုတ်ပြန်မှုမတိုင်ခင်မှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းခရမာတော့စ်မြို့မှာအင်္ဂါနေ့ကရော့ကက်နဲ့ပစ်ခတ်တိုက်ခတ်ရမှာယူကရိန်းစစ်တပ်ရဲ့ဌာနချုပ်နဲ့အရက်သားတွေနေထိုင်ရာရပ်ကွက်ကိုထိမှန်ခဲ့ပါတယ်။သမ္မတဥပမာကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောစဉ်တိုက်ပွဲတွေကြောင့်လူတွေထိခိုက်ဒေဆုံးမှုတွေတိုးမြလာနေတာကိုထောက်ပြခဲ့တယ်လို့အင်ဗီရောကကြေညာချက်မှာဖော်ပြထားပါတယ်။မစ္စတာပူတင်အနေနဲ့ရရှိတဲ့အခွင့်အရေးကိုစိုးကန်ဖို့အရေးကြီးကြောင်းနဲ့ဗိုလ်ထူးနေမင်းစ်မှာပြင်သစ်ဂျာမနီယူကရိန်းခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါငြင်းငြမ်းရေးကမ်းလှမ်းချက်ကိုထောက်ခံမှုပေးဖို့ပြောဆိုခဲ့တယ်လို့ဆိုပါတယ်။ Syria နိုင်ငံမှာ Islamic စစ်သွေးကြွIS အဖွဲ့ကပြန်ပြီးဆွဲဖမ်းဆီးခံခဲ့ရတဲ့အမေရိကန်တစားကံအမျိုးသမီးတေဆုံးသွားပြီဖြစ်တဲ့အကြောင်းအမေရိကန်အစိုးရကအတည်ပြုပြောဆိုလိုက်ပါတယ်။2013ခုနှစ်ဩဂုတ်လကတည်းကစီးရီးယားနိုင်ငံမှာဖမ်းဆီးခံခဲ့ရတဲ့အသက်26နှစ်အရွယ်ကေလာမူလာဘေနီယာမှာဘလို့တေဆုံးသွားတယ်ဆိုတာကိုအမေရိကန်ထောက်လိုင်းရေးဘက်ကထေချာမသိရသေးကြောင်းအမေရိကန်သမ္မတအင်ဗီရိုပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်။ IS စစ်သွေးကြွအဖွဲ့ကတော့ဂျော်ဒန်နိုင်ငံကလေကြောင်းထိုးစစ်တွေအတင်းအမေရိကန်တစားကံကိုဖမ်းဆီးထားရရက်ကာမျိုးကအဆောက်အဦထိမှန်ပြီးတော့တေဆုံးသွားတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲကပြောဆိုထားတာပါ။ယီမင်နိုင်ငံမှာလွန်ခဲ့တဲ့လကသမ္မတယာရုကနှုတ်ထွက်သွားပြီးတဲ့နောက်နိုင်ငံတွင်းမှာလုံခြုံရေးအခြေအနေတွေယိုယင်းပြက်ပြားလာနေတဲ့အတွက်ယီမင်နိုင်ငံကအမေရိကန်တန်ရုံကိုပိတ်ထားလိုက်ပါတယ်။စိုးစောပိုင်းကအမေရိကန်ယီမင်နိုင်ငံစာနာမျိုးမှာရှိတဲ့အမေရိကန်တန်ရုံဝန်ထမ်းတွေကတန်ရုံကိုပိတ်လိုက်ပြီးလို့တန်မတ်ကြီးကဝန်ထမ်းတွေကိုအကြောင်းကြားခဲ့ပြီးသူတို့လည်းသူကိုယ်တိုင်လည်းဘိုရူးနေမှာယီမင်နိုင်ငံကနေထွက်ခွာမယ်လို့ အတိပေးကြောင်းပြောဆိုပါတယ်။တန်ယုံဝန်ထမ်းတွေပြောဆိုချက်မှန်ကန်ကြောင်းအမေရိကန်အရာရှိတဦးကအင်္ဂါနေ့မှာအတည်ပြုလိုက်ပါတယ်
။နောက်ဆုံးရနိုင်ငံကသတင်းအကြေညွှန်းကိုဦးဆန်မိုးပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်းထွင်းအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ဒီကနေ့မနေ့အစီအစဉ်လေးကိုလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှင်နေအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.